Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်2019ခုနှစ်မေလ29ရက်စနေနေ့ည9:00ကနေ10:00အထိအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32 51နဲ့လိုင်းလာမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျမရှာဖောင်ပါဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာပါရှင်
မင်္ဂလာပါကျွန်တော်ရန်နိုင်ပါစနေညပိုင်းသတင်းတွေကိုကိုသားညုံနဲ့အတူကြီးညာပေးသွားမှာဖြစ်ပါတယ်အမေရိကန်သမ္မတဒေါနယ်ထရမ့်ရဲ့သမတ်ဂျယ်ရက်ကူရှနာဟာရုရှားဆူရနဲ့ရှစ်ဝက်ဆက်သွယ်ရေးလမ်းကြောင်းထားရှိဖို့အတွက်ရုရှားသံတမကြီးနဲ့ဆွေးနွေးခဲ့တယ်လို့ဝါရှင်တန်ပို့သတင်းလာကြီးကပြောကြားလိုက်ပါတယ်မြောက်ကိုရီးယားရဲ့ချင်းကျောင်းမှုတွေကိုဟန်တားဖို့အတွက်အမေရိကန်ကတတိယမြောက်လေးတင်စစ်သင်းမအုပ်စုတစုကိုပစိဖိတ်အနောက်ဘက်ခြံကိုဆေးလွတ်လိုက်ပါတယ်အီလီနိုင်ငံမှာကျင်းပနေတဲ့ G7 ထိပ်သီးဆွေးနွေးပွဲအတွင်းမှာအမေရိကန်ကလွယ်ပြီးကျန်တဲ့အဖွဲ့ဝင်6နိုင်ငံကရာသီဥတုဆိုင်ရာ Paris သဘောတူညီချက်အတိုင်းဆက်လုပ်သွားဖို့အတည်ပြုဖို့အတွက်သဘောတူခဲ့ကြပါတယ်ဒီလိုထိပ်တန်းရောက်ဒေသရင်းနဲ့နိုင်ငံတကာသတင်းတွေကိုအခုညဘက်မှာကြားဖို့ရှိပါတယ်ဗျာ
ကောင်းပါပြီရှင်ဒီကနေ့ညနားဆင်ကြမဲ့သတင်းလွှာတွေထဲမှာရှစ်နေကြီးဦးကိုနေလုတ်ကြံခံရမှုအတွင်းတနတ်တိမန်တည်ဆုံးခဲ့ရတဲ့အငှားရင်ပေါင်းကိုနေဝင်းရဲ့အမှုနောက်ဆက်တွဲအခြေအနေနဲ့ပတ်သက်လို့
ကျန်ရည်သူဇနီးတဲ့မင်းနာသူလက်ရှိသက်ကံရဲ့ရှိနေအဖြစ်နဲ့ရှိနေကိုရလို့သွားတင်နေဖြစ်ပါတယ်။အဲဒီလိုတင်ရခြင်းအကြောင်းကအဲဒီအမှုကိုပြီးစောက်တဲ့နေရာမှာအာဏာချုပ်တွေရှိတယ်လို့ကျွန်တော်တို့ကယုံကြည်တယ်
။ရှင်နေဥရောပဆန်းအောင်ပြောသွားတာပါ။အပြည့်စုံကိုသတင်းတွေပြီးမှနားဆင်ကြပါမယ်ဒီအကြောင်းနဲ့အတူအပတ်စဉ်ကဏ္ဍတွေဖြစ်တဲ့သတင်းနာမစုနဲ့မြန်မာတခွင်အစီအစဉ်တွေကိုနားဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုရင်နိုင်နဲ့ကိုသားညို့ဦးတို့ပြောပြပေးပါမယ်ရှင်။
အမေရိကန်သမ္မတဒေါနယ်ထရမ့်ရဲ့အာဏာလွှဲပြောင်းရေးအဖွဲ့နဲ့ရုရှားဆိုးရွားကြမှာရှိုးဝက်ဆက်သွယ်ရေးလမ်းကြောင်းတစ်ခုထားရှိသွားဖို့ဖြစ်နိုင်ခြင်းနဲ့ပတ်သက်ပြီးတော့သမ္မတဒေါနယ်ထရမ့်ရဲ့သမတ်လည်းဖြစ်ထိတ်တန်းအကြံပေးလည်းဖြစ်တဲ့ဂျယ်ရက်ကူရှနာနဲ့အမေရိကန်နိုင်ငံဆိုင်ရာရုရှားသံအမတ်ကြီးတို့ဆွေးနွေးခဲ့ကြတယ်လို့ Washington Post သတင်းလာကြီးကပြောကြားလိုက်ပါတယ်။အဲ့လိုလို့တာဟာသူတို့ရဲ့ကျန်းသစ္စာချင်းစုပွဲအကျိုးဆွေးနွေးမှုတွေကိုစောင့်ကြည့်တာတွေမခံရအောင်ကာကွယ်တဲ့အနေနဲ့လို့တာဖြစ်တယ်လို့တောက်ကြနေကအမေရိကန်တာဝန်ရှိသူတွေပြောတာကိုကိုးကားပြီးတော့ Washington Post ကဖော်ပြခဲ့တာဖြစ်ပါတယ်။ဒဇမလာအစောပိုင်းကနယူးယောက်မြို့ကထရမ့်တာဝါမှာတွေ့ဆုံခဲ့တဲ့အတွင်းကော်ရှနာဘက်ကအဲ့လိုကမ်းလှမ်းခဲ့တယ်လို့ရုရှားသံတမကြီးကမော်စကိုမှာရှိတဲ့အထက်ရာရှိတွေကိုသတင်းပို့ခဲ့တယ်ဆိုပြီးတော့ဝါရှင်တန်ပို့စ်ရဲ့သတင်းအရင်းမြစ်တွေကပြောပါတယ်ရုရှားထောက်လှမ်းရေးနဲ့အချင်းချင်းဆက်သွယ်မှုကိုအမေရိကန်ကကြားပြတ်ထောက်လှမ်းမိရာကနေဒီသတင်းကိုရရှိခဲ့တာဖြစ်တယ်လို့လည်းဆိုပါတယ်ထရမ့်ရွေးကောက်ပွဲအောင်နိုင်ရေးအဖွဲ့နဲ့ရုရှားနိုင်ငံကြားမှာပူးပေါင်းဆောင်ရွက်မှုဖြစ်နိုင်ခြင်းနဲ့ပတ်သက်ပြီးတော့ FBI ကစုံစမ်းစစ်ဆေးမှုတွေလုပ်နေစဉ်အတွင်း FBI ကကော်ရှင်နာကိုစုံစမ်းစစ်ဆေးနေတယ်လို့အမေရိကန်သတင်းတွေကကြားစာပေးရင်းနေမှာပြောကြားခဲ့ပါတယ်ခင်ဗျာ
မြောက်ကိုရီးယားရဲ့တိုက်ချင်းဖြစ်ပဲ့ထင်းဒုံးကျည်နဲ့နျူကလ িয়ার အစီအစဉ်ကိုဟန်တားဖို့မြောက်ကိုရီးယားနိုင်ငံကိုသတိပေးတဲ့အနေနဲ့အမေရိကန်ကတတိယမြောက်လေရင်တင်စစ်သမောဒဇင်အပါအဝင်စစ်သမောအုပ်စုတစုကိုပစိဖိတ်နောက်ဖက်ခြမ်းဒေသကိုဆစ်လုလိုက်ပါတယ်ကမ္ဘာအကြီးဆုံးစစ်သမောတွေထဲကတစ်ခုဖြစ်တဲ့ USS Nimitz လေယာဉ်တင်သမောဟာ USS Carl Vinson နဲ့ USS Ronald Reagan တို့နဲ့အတူ Pacific သမောတွေအနောက်ဘက်ကျမ်းမှာပူးပေါင်းဒီကင်းလှည့်မှာဖြစ်တယ်လို့သတင်းရင်းမြစ်နှစ်ခုက VOA ကိုပြောပါတယ်။ American စစ်တပ်ဘက်ကဒေသတစ်ခုတည်းကိုအခုလိုမျိုးလေယာဉ်တင်စစ်သမော၃စင်းတပြိုင်တည်းဆစ်လွတ်တဲ့မျိုးဟာအတောကိုကျွန်တော်ကြုံခဲ့ကိစ္စဖြစ်ပါတယ်။ဒါပေမဲ့မြောက်ကိုရီးယားရဲ့ဒီနျူကလ িয়ার နဲ့ဒုံးကျည်ချင်းချောင်းမှုအနေနဲ့တိုးလာနေတာက American သမ္မတဒေါ်နယ်ထရမ့်အတွက်တော့ကြီးမားတဲ့လုံခြုံရေးစိန်ခေါ်မှုတရအဖြစ်ရှုမြင်နေကြပါတယ်။အီတလီနိုင်ငံဆစ်စလီကျွန်းမှာကျင်းပနေတဲ့ဆက်မှုထိပ်သီး9နိုင်ငံရဲ့ဆွေးနွေးပွဲမတိုင်ခင်ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့အတူရှိနေစဉ်သမ္မတထရမ့်ပြောကြားခဲ့တာမှာတော့ G7 ခေါင်းဆောင်တွေအနေနဲ့မြောက်ကိုရီးယားကိစ္စကိုပဲတသက်အလေးပေးဆွေးနွေးနိုင်ပွဲရှိတယ်လို့ဆိုပါတယ်။မြောက်ကိုရီးယားဘက်ဒီပက်ထိန်ဒုံးကျည်နဲ့နျူကလ িয়ার အစီအစဉ်တွေနောက်ထပ်မလုပ်နိုင်အောင်လို့တားဆီးတဲ့အနေနဲ့မြောက်ကိုရီးယားနိုင်ငံပေါ်မှာတန်ခတ်ပိတ်ဆို့မှုတွေတိုးမြင့်သွားဖို့အမေရိကန်နဲ့ဂျပန်နိုင်ငံခေါင်းဆောင်နှစ်ဦးကသဘောတူခဲ့တယ်လို့တောက်ကြနေကထုတ်ပြန်တဲ့အင်ဗီရိုရဲ့ကြေညာချက်မှာလည်းဖော်ပြထားပါတယ်ခင်ဗျာ။
အီလီနိုင်ငံဆစ်လီမှာကျင်းပနေတဲ့ဆက်မှုထိပ်သီး9နိုင်ငံရဲ့ဆွေးနွေးပွဲအတွင်းမှာအမေရိကန်ကလွယ်ပြီးကျန်တဲ့အဖွဲ့ဝင်6နိုင်ငံကရာသီဥတုဆိုင်ရာ Paris သဘောတူညီချက်အတိုင်းဆက်လက်လှုပ်ဆောင်သွားမယ်ဆိုတာကိုအတည်ပြုဖို့သဘောတူခဲ့ကြပြီးတော့အမေရိကန်သမ္မတဒေါနယ်ထရမ့်အစိုးရအနေနဲ့ဒီသဘောတူညီချက်အတိုင်းဆက်ရှိမလားဆိုတဲ့ဆုံးဖြတ်ချက်ကိုစောင့်ဆိုင်းနေကြပါတယ်။ရာသီဥတုဆိုင်ရာကိစ္စနဲ့ပတ်သက်ပြီးတော့အမေရိကန်ပြည်ထောင်စုကသူ့ရဲ့မူဝါဒတွေကိုပြန်လည်သုံးသပ်နေပြီးတော့ကျန်တဲ့ G7 အဖွဲ့ဝင်6နိုင်ငံကတော့ Paris သဘောတူညီချက်အတိုင်းဆက်လက်အကောင့်ထဲပေါ်သွားဖို့ကိစ္စကိုထပ်လောင်းတည်ပြသွားမှာဖြစ်တယ်လို့ပြည်내အာဏာပိုင်တွေပြောတာကိုကိုးကားပြီးတော့ AFP သတင်းကဖော်ပြပါတယ်။အမေရိကန်သမ္မတဒေါနယ်ထရမ့်အနေနဲ့ဒီကိစ္စကိုဆုံးဖြတ်ချက်ချဖို့အတွက်ညီလာခံပြီးတဲ့အထိစောင့်သွားမှာဖြစ်တယ်လို့အမေရိကန်တာဝန်ရှိသူတွေကပြောပါတယ်။လွန်ခဲ့တဲ့နှစ်ကလက်မှတ်ရေးထိုးခဲ့တဲ့ပါရီသဘောတူညီချက်အရာ ဖန်လုံရင်တန်းွေထုတ်လုပ်မှုရှော့ချရေးအတွက်အမေရိကန်ဆိုရကဂတိကဝတ်ပြုထားတဲ့အတိုင်းဆက်ပြီးလှုံ့ဆော်မလားဆိုတာဆုံးဖြတ်ဖို့အမေရိကန်သမ္မတဒေါနယ်ထရမ့်ကဒီနေ့ခေါင်းဆောင်တွေရဲ့ဆွေးနွေးမှုကိုတရားနားထောင်ခဲ့တယ်လို့လည်းမစ္စတာထရမ့်ရဲ့စီးပွားရေးဦးဆောင်အကြံပေးဂယ်ရီကိုဟန်ကပြောပါတယ်ဗြိတိန်ဝန်ကြီးချုပ်ထရီဆာမေကတော့ဒီဥရုယာတီကိစ္စရနဲ့ပတ်သက်လို့အရန်ကောင်းမွန်တဲ့ဆွေးနွေးမှုတွေရရှိခဲ့တယ်လို့သတင်းနောက်တွေကိုပြောကြားတော့ပါတယ်ခင်ဗျာ
ဗြိတိန်နိုင်ငံကနေပြီးတော့အကြမ်းဖက်တိုက်ခိုက်ခံရမှုဖြစ်နိုင်ပွဲအမြင့်ဆုံးသတိပေးချက်ဆင်ကနေစိုးရင်ပွဲအဆင့်ကိုရှော့ချလိုက်ပြီလို့ဗြိတိန်ဝန်ကြီးချုပ်ထရီဆာမေကကြေညာလိုက်ပါတယ်တချင်ထဲမှာတော့ Massachusetts ဘုံကွဲတိုက်ခိုက်မှုပေါ်စုံစမ်းမှုတွေကိုရဲတပ်ဖွဲ့ကဆက်လက်ဆောင်နေတယ်လို့ပြောပါရယ်။ Britain နိုင်ငံလေပိုင်း Manchester မြို့မှာဒီသတင်းပတ်စောပိုင်းကကျင်းပသွားတဲ့ Ariana Grande ရဲ့ဆင်းမြင့်ဂီတဖျော်ဖြေပွဲဘုံကွဲတိုက်ခိုက်မှုနဲ့ပတ်သက်လို့လူနေဦးကိုလည်းထပ်ပြီးတော့ဖမ်းဆီးထားတယ်လို့ British ရဲတပ်ဖွဲ့ကပြောပါရယ်။ဒီကနေ့စနေနေ့မှာဝင်ရောက်စီးနှင်းမှုလုပ်ပြီးတော့အသက်22နှစ်နဲ့အသက်20အသီးသီးရှိတဲ့မြို့သားနှစ်ဦးကိုဖမ်းဆီးလိုက်တာဖြစ်တယ်လို့ Greater Manchester ရဲတပ်ဖွဲ့က Twitter လူမှုကွန်ရက်မှာကြေညာပါရယ်။ချက်တဲ့ဟေးရက်ကွက်ကနေကိုဝရောက်ရှာဖွေဖို့ထိန်းချုပ်ဖောက်ခွဲပစ္စည်းတွေတုံးခဲ့တယ်လို့ Twitter ပေါ်မှာကြေညာချက်ထုတ်ပါတယ်စစ်စင်းမင်းမြန်ရံအတွက်စုစုပေါင်းဖမ်းဆီးထားတဲ့သူအမျိုးသား17ဦးရှိပြီလို့လည်းရဲတပ်ဖွဲ့ကပြောပါတယ်သူတို့စိုးရိမ်နေတဲ့သူတွေကအဓိကကြားတဲ့သူချုပ်ကိုဖမ်းဆီးရမိတဲ့အတွက်ဝမ်းမြောက်မိတယ်ဒါပေမဲ့လို့ဆက်ပြီးတော့ဖမ်းဆီးမှုတွေရှိနေပါသေးတယ်လို့ British နိုင်ငံကြမ်းဖက်မှုတိုက်ဖျက်ရေးရဲ့ရဲတပ်ဖွဲ့အကြီးအကဲ Mark Rowley ကတောက်ချက်နေကပြောကြားထားပါတယ်American Pop အဆိုတော် Ariana Grande ရဲ့ဆင်မြင့်ဖျော်ဖြေပွဲကျင်းပတဲ့ Manchester အားကစားရုံအဝင်ဝမှာဒီ Manchester ဇာတိအသက်22နှစ်အရွယ် Salman Abadi ကအသေခံဖောက်ခွဲမှုပြုလာဖြစ်ပါတယ်။ဖောက်ခွဲမှုကြောင့်မလို့လူ22ဦးသေဆုံးပြီးတော့ကလေးတွေအပါအဝင်လူပေါင်း116ဦးမကတန်ရရှိခဲ့ပါတယ်ခင်ဗျာ
။ VOA American အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုက်ဒိုမီတာ24 kHz 1239 လိုက်ဒိုမီတာ25 kHz 1196 လိုက်ဒိုမီတာ32 kHz 9325လိုက်ဒိုမီတာ58 kHz 585နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုက်လက်မီတာ190 kHz 1905တို့ကနေလဲထုတ်လွှင့်ပေးနေပါတယ်ရှင်
ဒီကနေ့စနေနေ့ညဘက်နောက်ဆုံးရနိုင်ငံတကာသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အီဂျစ်နိုင်ငံမှာတောက်ချာနေကကော့ပတစ်ခရစ်ယာန်ဘာသာဝင်တွေဒါဇင်နဲ့ချီတည်ဆုံးခဲ့တဲ့တိုက်ခိုက်မှုကိုတုံ့ပြန်တဲ့အနေနဲ့အဲဒီအစ္စလာမ်မစ်စစ်သည်ကြောတွေကိုစစ်တင်တန်းပေးလေ့ကျင့်ခဲ့တယ်လို့ယူဆရတဲ့လစ်ဗျားနိုင်ငံတွေကအကြမ်းဖက်သမားတွေရဲ့အခြေစိုက်စခန်းတွေကိုအီဂျစ်ဘက်ကလေကြောင်းကနေပုံကျဲတိုက်ခိုက်ခဲ့ပါတယ်။ဖျားချောင်းကိုသွားနေတဲ့ Coptic Christian တွေကိုတဲကန်နာရာထဲမှာမျက်နှာဖုံးစွတ်ထားတဲ့တနတ်သမားတွေကပြစ်ခတ်ခဲ့ပြီးနိုင်ပိုင်းအကြမှာပဲဒီကိစ္စကိုပြန်လည်တုံ့ပြန်သွားမှာဖြစ်တယ်ဆိုပြီးအီဂျစ်သမား Abdel Fattah El-Sisi ကရုပ်သံကနေပြောကြားခဲ့ပါတယ်တနတ်သမားတွေရဲ့လက်ချက်ကြောင့်တည်ဆုံးသူအရေးအတွက်ဟာ28ယောက်ရှိတယ်လို့အီဂျစ်အာဏာပိုင်တွေကပြောပါတယ်အဲ့ဒီအကြမ်းဖက်သမားတွေရဲ့အခြေစိုက်စခန်းတွေကိုပြင်းထန်စွာတိုက်ခိုက်ခဲ့တယ်လို့လေဗျားနိုင်ငံတွေကပြစ်မှတ်တွေကိုညှိနှိုင်းပြီးတော့အီဂျစ်သမား Sisi ကပြောပါတယ်အကြမ်းဖက်သမားတွေရဲ့ဂျေးဒိုက်စခန်းတွေဘယ်နေရာမှာပဲရှိနေပါစေအီဂျစ်အနေနဲ့တိုက်ခိုက်ဖို့တုံ့ဆုပ်သွားမှာမဟုတ်ဘူးလေသူကထပ်ပြောသွားပါတယ်ခင်ဗျာ
အိန္ဒိယသမုဒ္ဒရာထဲမှာပင်လယ်ဓားမြောက်တွေပြန်ပြီးဆွဲထားတယ်လို့အစကယူဆထားတဲ့တောင်ကိုရီးယားကဖန်တင်မော့ဟာတကယ်ပြန်ပြီးဆွဲခံရတာမဟုတ်ဘူးလို့တောင်ကိုရီးယားရာရှိတွေကဒီနေ့မှပြောပါတယ်ဆက်သွယ်မှုပြတ်တောက်ခဲ့တဲ့တင်မော့ကမာလီမှုနဲ့ဆက်သွယ်ပြုလုပ်နိုင်ခဲ့ပြီဖြစ်တဲ့ကြောင်းတောင်ကိုရီးယားနိုင်ငံရဲ့ဌာနကကြေညာချက်ထုတ်ပါတယ်ဘာဖြစ်သွားလဲဆိုတာကိုတော့တိတိကျကျသိရဖို့လှုပ်ဆောင်နေစေဖြစ်တယ်လို့လည်းနိုင်ငံရဲ့ဌာနကြေညာချက်မှာပြောထားပါတယ်မွန်ဂိုလီးယားလန်လွှင့်ထူထားတဲ့234တန်ငါးဖန်တင်မော့ဟာသူ့နာကိုအမိမဖော်တဲ့တင်မော့စင်ချင်းကပ်လာတယ်လို့လှမ်းကြောင်းကြားပြီးတဲ့နောက်ဆိုမာလီးယားရေပိုင်နဲ့ထဲရောက်နေတဲ့အဲ့ဒီတင်မော့အဆက်အသွယ်ပြတ်တောက်သွားခဲ့တာဖြစ်တယ်လို့တောင်ကိုရီးယားကာကွယ်ဝန်ကြီးဌာနကဒီကနေ့အစောပိုင်းကပဲကြေညာခဲ့တာပါအခင်းဖြစ်ပေါ်တဲ့အချိန်မှာအနီးနားရေပြင်နဲ့တောင်ကိုရီးယားနိုင်ငံရဲ့ဒီပင်လယ်ဓားမြောက်တိုက်ဖြစ်ရေးအဖွဲ့ရောက်နေပြီးတော့အခုနောက်တင်မော့ရဲ့ရေးပေါ်အကူအညီတောင်းမှုကိုဖြည့်ရှင်းဖို့အတွက်သူသွားခဲ့ပါတယ်အဆက်အသွယ်ပြတ်သွားတဲ့တင်မော့ထဲမှာကတောင်ကိုရီးယားနိုင်ငံသား3ဦးနဲ့အင်ဒိုနီးရှားနိုင်ငံသား18ဦးပါဝင်တယ်လို့ကာကွယ်ဝန်ကြီးဌာနကပြောပါတယ်ဆိုမာလီးယားကမ်းလွန်ပင်လယ်ပြင်ထဲမှာနှစ်တော်ကြာငြိမ်သက်နေတဲ့ပင်လယ်ဓားမြောက်မှုတွေအခုတော့ပြန်ပြီးတော့ထကြွလာတာပါ2011ခုနှစ်ပင်လယ်ဓားမြောက်တွေအဆိုးဆုံးအချိန်မှာတုန်းကတင်မော့ဆယ်ကနန်းနဲ့ချီပြန်ပြီးဆွဲခံခဲ့ရပြီးတော့ဒဇဂန်ခေါဆောင်ခံရသူလည်းရာပေါင်းများစွာရှိခဲ့ပါတယ်ခင်ဗျ
ဖိလစ်ပိုင်နိုင်ငံတောင်ပိုင်းမှာဆူရတက်တွေနဲ့ IS အဖွဲ့နဲ့ဆက်နွယ်နေတဲ့စစ်သွေးကြွတွေတိုက်ပွဲတွေဖြစ်နေတဲ့တချိန်ထဲမှာပဲဖိလစ်ပိုင်တိုက်လေယာဉ်တွေကစစ်သွေးကြွတွေကိုစနေနေ့ကဒုံးကျည်တွေနဲ့ပစ်ခတ်တိုက်ခိုက်ခဲ့တယ်လို့မျက်မြင်သက်တွေကပြောပါတယ်ဒေသခံတွေကတော့သူတို့ရဲ့နေအိမ်တွေကနေအလံတွေဝေယမ်းပြီးတော့သူတို့ကအရသားတွေဖြစ်တယ်ဆိုတာကိုပြသခဲ့ကြပါတယ် အမေရိကန်ဆိုရကလိုရှိနေတဲ့ကျန်းဖတ်သမားအစ်နီလွန်ဟာပီလွန်ပုံအောင်နေတယ်လို့တန်ကြားရှိတဲ့နေရာကိုဝင်ရောက်စီးနှင်းခဲ့တဲ့မအောင်မြင်ဖြစ်ခဲ့ပြီးတဲ့နောက် ISD ကမာရာဝီမြို့ကိုအလုံးရင်းနဲ့ဝန်တိုက်ခဲ့ပြီးတော့နေအိမ်တွေကိုမိရှုခဲ့သလိုလူတွေဒါဇင်နဲ့ချီပြီးတော့တစားကန်အဖြစ်နဲ့ဖမ်းဆီးသွားခဲ့ပါတယ်ဒီလူတွေရဲ့အခြေအနေဘယ်လိုရှိလဲဆိုတာကတော့မသိရသေးပါဘူးနှစ်ဖက်တိုက်ပွဲတွေအတွင်းစစ်သွေးကြော33ယောက်နဲ့ဖိလစ်ပိုင်စစ်သား17ယောက်ပါဝင်44ယောက်တည်ဆုံးခဲ့တယ်လို့ဖိလစ်ပိုင်အာဏာပိုင်တွေကပြောပါတယ်ဒါပေမဲ့ဒီထဲမှာရဲသားတွေပေါင်းပါဆိုတာကတော့မသိရသေးပါဘူးအခုလိုအကြမ်းဖက်မှုတွေကြောင့်ဖိလစ်ပိုင်သမ္မတဒူတာတေးကဖိလစ်ပိုင်နိုင်ငံတောင်ပိုင်းမှာအင်္ဂါနေ့ကစပြီးတော့ရက်60ကြာစစ်အုပ်ချုပ်ရေးကြီးညာခဲ့ပါတယ်ခင်ဗျာ
သရီးလင်္ကာနိုင်ငံမှာဖြစ်နေတဲ့ရေလွှမ်းမှုမှုနဲ့မြေပြိုမှုတွေကြောင့်တည်ဆုံးသူ100အထိရှိသွားပြီးတော့နောက်ထပ်100လောက်လည်းပျောက်ဆုံးသွားပြီးသရီးလင်္ကာဆွေရကနိုင်ငံတကာရဲ့အကူအညီကိုတောင်းခံထားရပါတယ်ဒီသဘောကဘေးဒဏ်ကြောင့်မလို့လူပေါင်း2900ကျော်အိပ်အိမ်မဲ့ဖြစ်နေရတယ်လို့သဘောကကပီချောက်မှုတုံ့ပြန်ရေးစင်တာကပြောပါတယ်စစ်တပ်ကတန်ကြပ်ကကားအကြီးစားတွေတင်မော်တွေနဲ့လူတွေကိုဘေးကင်းရအောင်ပို့ဆောင်ပေးနေပါတယ်ဒါပေမဲ့လို့အချို့ကြေးရွာလေပိုင်းမှာပိတ်မိနေတဲ့သူတွေစီကိုလှေတွေနဲ့သွားပြီးတော့ကယ်လို့မရဖြစ်နေပါတယ်ကိုလံဘိုမြို့တော်ရဲ့တောင်ပိုင်းမိုင်60ကွာလောက်ကအင်္ဂလာဝတီမြို့နာကလမ်းစုံတစ်ခုကအင်တီမာရှိနေတဲ့အလောင်းလေးလောင်းကိုတော့ဒုက္ခသည်တွေထားတဲ့ဖျားကြောင်းစီကိုလှေနဲ့တိတ်ဖို့ဆက်စီစဉ်ထားပါတယ်ခင်ဗျာ
နောက်ဆုံးရသတင်းတွေကိုကိုရင်နိုင်နဲ့ကိုသားညုံတို့ပြောပြပေးခဲ့တာပါရှင် VOA မြန်မာပိုင်းအစီအစဉ်တွေကိုအခုထုတ်လွှင့်နေတဲ့တစ်ချိန်တည်းမှာပဲ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာမှာလည်းဝင်ရောက်နားဆင်နိုင်ပါတယ်အခုတော့ဒီသတင်းဆောင်ပါတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ဆက်ပေးပါမယ်အရင်ဆုံးတော့ရှစ်နှစ်ဦးကိုနီလှုပ်ကြံခံရမှုအတွင်းတနတ်ထိမှတည်ဆုံးခဲ့ရတဲ့အငှားရင်မောင်းကိုနေဝင်းရဲ့အမှုနောက်ဆက်တွဲအခြေအနေကိုတင်ပြပေးပါမယ်ရှစ်နှစ်ဦးကိုနီတနတ်နဲ့လှုပ်ကြံထွက်ပြေးသွားတဲ့လူတပ်တရခံကိုလိုက်လံဖမ်းဆီးပေးရင်တနတ်တိမှန်တည်ဆုံးခဲ့ရတဲ့အငှားရင်မောင်းကိုနေဝင်းလူတပ်မှုမှာကြံရင့်သူဇနီးရဲ့ရှစ်နှစ်အဖြစ်လိုက်ပါဆောင်ရွက်နိုင်ဖို့မြန်မာနိုင်ငံရှစ်နှစ်များကွန်ရက်ကရှစ်နှစ်တွေဘက်ကရန်ကုန်တိုင်းမြောက်ပိုင်းခရိုင်တရားရုံးမှာရှစ်နှစ်ကိုယ်စားလှယ်တွေစတင်တွင်းလိုက်ပြီးဖြစ်ပါတယ်။ဥက္ကိုနီရဲ့အမှုတွေကိုနေဝင်းလူတပ်မှုမှာတရခံမပြည့်စုံတာအမှုတိဆောက်မှုအားနည်းချက်တွေရှိနေတဲ့ဒီမှုကိုခိုင်မာအောင်ဒီတိဆောက်နိုင်ဖို့အတွက်နောက်တိုးပြီးတော့ဒီတရခံတွေကိုထတ်တိုးပြီးဆွဆွန့်တမန်ဆောင်ရွက်သွားကြမယ်လို့လည်းပြောဆိုလိုက်ပါတယ်ပြည်စုံကတော့အမတ်စုမွန်ကတင်ပြပေးပါမယ်ရှင
်ဟုတ်ပါတယ်ပြီးခဲ့တဲ့2018ခုနှစ်ဇန်နဝါရီလ29ရက်နေ့ညနေပိုင်းတော့ကရန်ကုန်ပြည်ပဆိုင်ရာလေစိမ့်မှာပြည်ပခီးစဉ်ကနေပြန်လာတဲ့ NND ပါတီရဲ့ဥပဒေအကြံပေးရှင်နေကြီးဦးကိုနီကိုတနတ်သမားကြည်လင်းကနှထင်းကိုတနတ်နဲ့တေ့ပြီးလှုပ်ကြံတက်ဖြတ်လိုက်ပါတယ်လှုပ်ကြံတက်ဖြတ်ပြီးပြီးချင်းမှာပဲလေစိမ့်ကောင်းဝင်းတဲ့ကိုထွက်ပြေးသွားတဲ့လူသက်တရခံကိုလေစိမ့်ဝင်းတဲ့ကတက္ကစီရင်မောင်းနေနဲ့တာဝန်သိပြည်သူတွေကလိုက်လံဖမ်းဆီးတဲ့အခါမှာတော့အငှားရင်မောင်းကိုနေဝင်းပစ်လိုက်တဲ့အုတ်ခဲကြိုးထိမှန်ပြီးနောက်လှပြန်ပစ်လိုက်တဲ့ကြည်လင်းရဲ့တနတ်ထိမှန်ပြီးကိုနေဝင်းသေဆုံးခဲ့ရပါတယ်သေဆုံးသူကိုနေဝင်းမှာကြာရည်သူဇနီးမဆုတက်ခိုင်နဲ့လူမမဲကလေးငယ်တွေကြာရည်ခဲ့ပြီးကိုနေဝင်းကိုဂုဏ်ပြုသောအဖြစ်အဲ့ဒီမိသားစုအနာဂတ်ရည်တည်နိုင်ရေးအတွက်ကိုအလှရှင်တွေစေတနာရှင်တွေကဝိုင်းဝန်းကူညီပေးခဲ့ကြပါတယ်အလားတူပဲကိုနေဝင်းအသက်ခံရမှုတရားရုံးတင်စစ်ဆေးနိုင်မှုအတွက်လိုအပ်တဲ့ဥပဒေကြောင်းအရဆောင်ရွက်နိုင်မှုကိုမြန်မာနိုင်ငံရှိနေများကိုရက်ကရှင်းနေတွေဖြစ်တဲ့ဥပဒေပညာရှင်တရားလွှတ်တော်ရှင်းနေဒေါခင်မိုးမိုးနဲ့အတူဥရောပဆောင်တို့ကကိုနေဝင်းရဲ့ဇနီးမဆုတက်ခိုင်ရဲ့ရှင်းနေတွေအဖြစ်လိုက်ပါဆောင်ရွက်နိုင်မှုရန်ကုန်တိုင်းမြောက်ပိုင်းခရိုင်တရားရုံးမှာရှင်းနေကိုယ်စားလှယ်စာကိုမေလ26ရက်နေ့ကတင်သွင်းလျှောက်ထားခဲ့ကြတယ်လို့ရှင်းနေအဖြစ်လိုက်ပါဆောင်ရွက်ပေးမဲ့တရားလွှတ်တော်ရှင်းနေဥရောပဆောင်က VOA မြန်မာပိုင်းကိုပြောပါတယ်ဒီ
မင်းရတော့ပေါ့နော်မြောက်ပိုင်းခရိုင်တရားရုံးမှာရာစုစည်းမှုမှ45မြင်းဆောင်2018ဆွဲဆိုတဲ့ပုံမှန်က3,000မြင်းဆောင်32မြင်းဆောင်200နဲ့ပြည်သူရစီလင်းပါ5ရောက်ပေါ်ဆွဲဆိုထားတဲ့အမှုမှာနော်ဒီမြမစီရဲကောင်ဦးနေဝင်းရဲ့ကျန်ရည်သူဇနီးတဲ့မင်းနာသူမဆုသက်ခံရရှိနေအဖြစ်နဲ့ရှင်းနေကိုယ်ရဲ့တော့သွားတင်ရင်းဖြစ်ပါတယ်အဲ့လိုတင်ရခြင်းအကြောင်းရင်းကအဲ့ဒီအမှုကိုတူဆောက်တဲ့နေရာမှာအာနေဂျစ်တွေရှိတယ်လို့ကျွန်တော်တို့ကယုံကြည်တယ်အဲ့ဒီအာနေဂျစ်တွေကဘာလဲဆိုတော့တင်ရခံမပြည့်စုံဘူးနောက်ပြီးတော့စက်တီထဲတင်တဲ့နဂါးလေးကိုတက်တီရှင်းနေဆဲဖို့ဆိုတဲ့ကိစ္စတွေအတွက်ဆောင်ရွက်ဖို့တော့ကျွန်တော်တွားတင်ရင်းဖြစ်ပါတယ်ညာတိကျင့်သုံးမှုတွေပုံမှန်433ဦးရဥပဒေရရှိရဲ့အောက်ကနေပူးပြဆောင်ရွက်မှာဆိုတော့ဥပဒေရရှိနဲ့အရင်ဆုံးကျွန်တော်တို့မင်းကပနာမယူနိုင်တဲ့အခါမှာ ဆိုတော့ကပနာမအားဖြင့်တော့သဘောတူညီရရှိပါပြီ
။ရှင်းနေကြီးဥကိုနီလူတတ်မှုမှာတနက်နဲ့ပြစ်ခတ်သူတရားခံမှုတန်ရရှိသူကြည်လင်းနဲ့နောက်ွယ်ကစေခိုင်းသူတွေလို့တန်ရရှိတဲ့တရားခံပြေအောင်ဝင်းခိုင်တဲ့အတူအောင်ဝင်းစော်ထောက်လန်းရေးရရှိဟောင်းဇေယျဖြိုးတို့အပါအဝင်တရားခံမှုယူဆရသူတွေကိုရုံးတင်စစ်ဆေးနေပြီးဖြစ်ပေမဲ့လို့ဥကိုနီနဲ့ကိုနေဝင်းလူတတ်မှုမှာနောက်ထပ်ပါဝင်သူတွေလို့တန်ရရှိသူနောက်တော့တရားခံသုံးဦးထပ်ထည့်ပေးဖို့နဲ့တနက်ရာဇဝင်ကိုစစ်ဆေးဖို့ခရိုင်တရားရုံးကိုရှောက်ထားဖို့ပြင်ဆင်နေတယ်လို့ဥရောပဆောင်းကပြောပါတယ
်အမှုရနေတာလေဟုတ်ဒီတရားခံပြေးကိစ္စကိုအရင်တော့ရှောက်ထားတဲ့ဝရမ်းမိတ်အစားအစ်စ်ကိုထုတ်ပြီးတော့ရဲတပ်ဖွဲ့ကအစီအစဉ်တင်ပြမှုချင်းစုထားတာနှင်းရင်းနေတိုင်ရုံနေတဲ့နောက်ထပ်အဲဒီကံ၃ရောက်ရေနောက်တစ်ချက်ကဒီကိုမမလက်နဲ့ကိစ္စပေါ့ကိုမမလက်နဲ့ကနံပါတ်2ပါတယ်အဲ့တော့ကျွန်တော်တို့ကြားပြရတဲ့လောက်ကချက်နိုင်ငံကထုတ်တာဆိုတော့အဲ့ဒီနိုင်ငံကိုပြည်ရေးဝင်ကြီးရနေတဲ့ဆင်းအဲ့ဒီနံပါတ်2ကိုဘယ်သူရောင်းချလိုက်လဲဆိုတာကိုသိသိပြီးတော့အဲ့ဒါနဲ့နောက်ဆက်တွဲပေါ်ထုတ်လို့ရနိုင်မှာကျွန်တော်တို့နိုင်ငံအကြီးအကဲအခြားပြည်သူတွေကိုဒီလိုတော့ကြောက်မှုမျိုးကိုမလုပ်ဝန်အောင်ပေါ်ထုတ်ဖို့အတွက်ရည်ရတာပါ
တရားခံပြေးအောင်ဝင်းခိုင်ကိုဖမ်းဝရမ်းထုတ်ဖို့အပါအဝင်လက်တလောအမှုတိစောက်တဲ့နေရာမှာအားနည်းချက်တွေရှိနေစေဖြစ်တာနဲ့တရားခံမပြည့်စုံသေးတဲ့အနေအထားတွေကြောင့်အမှုနဲ့ပတ်သက်ပြီးအားရကျေနပ်စရာမကောင်းပေမဲ့လို့အမှုလိုက်ရှိနေတဲ့ဘက်ကအမှုမှန်ပေါ်ပေါက်ရင်းနဲ့နောက်ွယ်ကလူသက်ခိုင်းတဲ့အကြောင်းရင်းမှန်ကိုဖော်ထုတ်နိုင်အောင်ကြိုးပမ်းသွားကြမှာဖြစ်တယ်လို့လည်းပြောပါရစေ
။အောင်ဝင်းခိုင်နဲ့အောင်ဝင်းခိုင်နဲ့ပတ်သက်ပြီးတော့ဝရမ်းကိုတိုင်းပြည်ရဲ့အမေရအခုအစ်စ်ကနေအစပြန်ပြီးတော့ထုတ်ပြီးတော့ဦးရင်းနဲ့ဆောင်ရွက်ဖို့တရားရုံးကမနေ့ကပြောလိုက်ပြီးဖြစ်ပါတယ်။စီစီလူတို့ကလည်းအောင်ဝင်းဆိုင်တဲ့ကွာဝင်းဆက်တရားခံများအားလုံးကိုကျွန်တော်တို့စီကိုတိုက်ရိုက်အပြစ်ပေးအကြောင်းပြခြင်းပြုပေးစီလိုပါတယ်။ဒါမှကျွန်တော်တို့ကဆက်လက်ပြီးတော့တရားရုံးမှာအကောင့်တွေပေါ်ဆောင်ရွက်နိုင်မှာဖြစ်ပါတယ်ခင်ဗျာ
။ဥကိုနီနဲ့ကိုနေဝင်းတို့ရဲ့အမှုကိုသတင်းအပတ်စဉ်တောက်ကြနေတဲ့ရုံးထုတ်စစ်ဆေးနေပြီးလာမယ့်ဂျွန်လ၂ရက်နေ့မှာထပ်မံရုံးထုတ်စစ်ဆေးဖို့ရှိနေပါတယ်။တရားခံတွေနဲ့တရားခံပြေးတွေတရားခံပြတပ်သေးတွေအတွက်လိုအပ်တဲ့တရားရေးဆိုင်ရာဆောင်ရွက်ချက်တွေကိုဥပဒေနဲ့အညီထိထိရောက်ရောက်စစ်ဆေးဆောင်ရွက်နိုင်မှုအမှုလိုက်အရာရှိတွေဘက်ကပြင်ဆင်နေကြတယ်လို့လည်းအမှုလိုက်ရှင်တွေအဖြစ်လိုက်ပါဆောင်ရွက်မယ်ရှင်တွေကပြောပါတယ်ရှင
်။မဆုမွန်တင်ပြခဲ့တာပါရှင်။အခုတော့အပတ်စဉ်ကဏ္ဍဖြစ်တဲ့သတင်းနောက်မှစုအစည်းအဝေးကိုတင်ဆက်ပေးပါမယ်။မြမငင်းချင်းရေးလုပ်ငန်းစဉ်အဖြစ်27ရာစုပင်လုံဒုတိယအကြိမ်ပြည်ထောင်စုငင်းချင်းရေးညီလာခံကျင်းပပြီးဖြစ်ပါတယ်ဒီတစ်ခေါက်မှာတော့တရုတ်နိုင်ငံကဂျာဝင်ဆစ်ဆက်ပြမှုနဲ့မြောက်ပိုင်းမဟာမိတ်ခုနှစ်ဖွဲ့ဒီညီလာခံမှာတက်ရောက်ခဲ့ပါတယ်ဒီတော့တရုတ်နိုင်ငံကသာဂျာမဝင်ရင်ငင်းငင်းရေးလုပ်ငန်းစဉ်ပို့ပြီးခက်ခဲမဲ့အနေအထားရှိနေပါလား27ရာစုပင်လုံပထမအကြိမ်နဲ့ဒုတိယအကြိမ်မှာဘလို့ကွာခြားမှုတွေရှိခဲ့ပါတယ်လဲညီလာခံတက်ရောက်လာသူတွေထဲကအတန်တချို့ကိုစူးစီးပြီးဒီသတင်းပတ်သတင်းတောက်မှစုမှာ VOA သတင်းတောက်ကိုစီသူကတင်ပြထားပါတယ်ရှင်
27ရာစုပင်လုံပထမကြိမ်ညီလာခံတုန်းကတနင်္ဂနွေလုံးအပြစ်ရဲ့သဘောတူညီချက် NCA ကိုလက်မှတ်ရေးထိုးထားတဲ့ KNU, KNU, KNLA ငြိမ်းချမ်းရေးကောင်စီ DKBA, RCSS, SSC တောင်ပိုင်း ALP, PNLO, CNF နဲ့ ABSDF တို့အပြင် NCA ကိုလက်မှတ်မထိုးရသေးတဲ့တခြားတိုင်းရင်းသားလက်နက်ကိုင်အဖွဲ့အားလုံးဒီပါတက်ခဲ့တယ်လို့ဆိုရမှာပါ။အဲ့ဒီပထမကြိမ်တုန်းကတက်ရောက်ဖို့ဖိတ်ကြားတဲ့အခြေအနေမှကိုမရှိခဲ့တာကတော့ရခိုင်တပ်မတော်လို့ခေါ်တဲ့ AA,PSLF TNLA တအံပလောင်တပ်ဖွဲ့နဲ့ MNDA ကိုကန်တပ်ဖွဲ့တို့ဖြစ်ပါတယ်။ဒါပြင်အစည်းအဝေးအဆုံးမသက်ခင်မှာပဲ UWSA ဝအဖွဲ့ကဆက်မတက်ပဲနဲ့ပြန်သွားခဲ့တဲ့ဖြစ်ရလဲဖြစ်ခဲ့ပါသေးတယ်။အခုဒုတိယအကြိမ်ညီလာခံမှာတော့ NCA လက်မှတ်ရေးထိုးထားတဲ့ရှစ်ဖွဲ့အပြင်တခြားတိုင်းရင်းသားလက်နက်ကိုင်အဖွဲ့ဘယ်အဖွဲ့မှတကယ်တမ်းဆွေးနွေးကြတဲ့အချိန်မှာရှိမနေခဲ့ပါဘူး။ညီလာခံစားဖို့တရက်တောင်မလိုတော့တဲ့အချိန်ကြမှာတရုတ်နိုင်ငံကအဆက်မပြတ်ဂျာဝင်ညှိနှိုင်းဆွေးဆက်ပေးခဲ့တာကြောင့်မြောက်ပိုင်းမဟာမိတ်အဖွဲ့လို့ခေါ်တဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့9ဖွဲ့ညီလာခံဖွင့်ပွဲကိုတက်ဖို့နေပြည်တော်ကိုရောက်လာခဲ့ပါတယ်။ဒါပေမဲ့လည်းဖွင့်ပွဲကိုတက်တာကလွဲပြီးတော့ကျန်တဲ့တကယ်တမ်းဆွေးနွေးပွဲတွေကိုအဲ့ဒီအဖွဲ့တွေမတက်ခဲ့ပါဘူး။ညီလာခံဖွင့်ပွဲလောက်ကိုမြောက်ပိုင်းမဟာမိတ်ခုနှစ်ဖွဲ့တက်ဖို့ကိစ္စတော့မှပဲတရုတ်နိုင်ငံကသာဂျာဝင်ပြီးစစ်ဆက်မပေးခဲ့ရင်ဖြစ်လာပါမလားဆိုတာကတန်တရားရှိစရာပါ။မြမငင်းချင်းဖြစ်စဉ်အောင်မြင်ဖို့ရတရုတ်နိုင်ငံကသာဂျာဝင်စစ်ဆက်ပေးတာမျိုးမရှိဘူးဆိုရင်အလားအလာကောင်းနိုင်ပါမလားဆိုတာကလည်းမေးခွန်းထုတ်စရာပါ။ဒီလိုပါဝင်လာတာကတော့ငင်းချင်းဖြစ်စင်မှာအကောင့်ဘက်ကိုပူပြီးဥတီလာစေပါသလားမြန်မာနိုင်ငံဆိုင်ရာအကြောင်းသားများဒီမိုကရက်တစ်တပ်ဦး ABSDF ရဲ့ဒုတိယဥက္ကဋ္ဌဖြစ်ပြီးတော့လက်ရှိပြည်ထောင်စုငင်းချင်းရေးဆွေးနွေးမှုပူရဲကော်မတီ UPDJC ရဲ့အတွင်းမှုအဖွဲ့ဝင်တဦးဖြစ်တဲ့ဦးမျိုးဝင်းရဲ့အမြင်ကတော့
ကျွန်တော်တို့ဒီအခြေယူပြီးတော့မှကျွန်တော်ဒီဖြစ်စင်ကိုကျွန်တော်စောင့်ကြည့်ရမှာဖြစ်တယ်။ဘာပဲပြောပါအခုလိုမျိုးဒီသာပတိရဲ့ပါဝင်မှုနဲ့ဒီငင်းချင်းဖြစ်စင်မှာပါဝင်လာတာတော့ကြိုးစားမှာဖြစ်တယ်။ဒါပေမဲ့ ဒီဖြစ်စဉ်ရနောက်ဆက်တွဲပါဘယ်လောက်ထိပါလဲဆိုတော့ပုံမှန်မသိတယ်ပါတယ်ဒါပေမဲ့နိုင်ငံရေးဆက်ဖက်ဖြစ်စဉ်ထိပါတယ်ဆိုရင်တော့လက်ခံလို့မရဘူးပေါ့နော်ကိုတိုက်ပြီးရပြဿနာတော့ကျွန်တော်ကိုယ်လည်းဆွဖျားမှာဖြစ်တယ်ဒီပြီးစပတ်ဝိုင်းပို့ရောက်လာအောင်ကုလသမဂ္ဂပတ်ပုပိတာတရုတ်နိုင်ငံပတ်ပုပိတာဂျပန်ပတ်ပုပိတာဘယ်သူနိုင်ငံပတ်ပုပိပိစပတ်ဝိုင်းပို့ရောက်လာတာတော့ဒီနှစ်ဖက်လက်ခံနိုင်တဲ့တာပတ်တိပေါင်းဝင်တော့ပတ်ပုတာတော့ဒါတိအစီတီတော့လက်ခံလို့ရတယ်ဒါကြိုဆိုရမှာပဲ
အစောပိုင်းတုန်းကညီလာခံကိုတက်ဖြစ်ဖို့အလားအလာမရှိသလောက်ဖြစ်ခဲ့တဲ့မြောက်ပိုင်းမဟာမိတ်ခုနှစ်ဖွဲ့ကညီလာခံကိုစတင်မှု24နာရီတောင်မလိုတဲ့အချိန်ကြာမှာကတ်ပြီးတော့ဖွင့်ပွဲနဲ့ညစာစားပွဲကိုတက်ခဲ့ပေမဲ့လည်းညီလာခံတက်မယ်လို့မျှော်လင့်ထားခဲ့ကြတဲ့ညီညွတ်သောတိုင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC အဖွဲ့ဝင်တိုင်းသားလူမျိုးစုလက်နက်ကင်အဖွဲ့၅ဘွဲ့ကတော့ညီလာခံကိုလုံးဝမတက်ဖို့ဆုံးဖြတ်ခဲ့ကြပါတယ်။ဒီအချိန်လေးပေါ်မှာရခိုင်ပြည်လူမျိုးရေးပါတီ ALP ရဲ့ဗဟိုအလုံးမှုဆောင်ကော်မတီဝင်2ဖြစ်သူဒေါ်စောမြရာဇာလင်းရဲ့အမြင်က
အခု UNFC ပါလာမလားလို့ကျွန်မတို့မျှော်လင့်ခဲ့ပါတယ် DPN နဲ့လည်းသူတို့က deep of commitments ထိုးပြီးလို့ရှိရင် DPN ကလည်းရောက်လာဖွဲ့ရအကြောင်းရှိတယ်လို့ကျွန်မတို့အများကြီးမျှော်လင့်ခဲ့ပါတယ်ဒါပေမဲ့နောက်ဆုံးအချိန်ထိကတော့ရောက်လာနိုင်စရာအကြောင်းမရှိခဲ့ဘူးဒါတွေဟာ unnecessary တစ်ခုဖြစ်တယ်နောက်တစ်ခုကမြောက်ပိုင်းဖွဲ့တယ်ဆိုလို့ရှိရင်လည်းပဲအခုလာဆိုတဲ့ပုံစံမျိုးဖြစ်သွားတယ်ဒါတော့မဖြစ်သင့်ဘူး။ဥပမာမြောက်ပိုင်းဖွဲ့တယ်ဆိုလို့ရှိရင်လေကြိုတင်ပြီးတော့မှ၄-၅ရက်လားကြိုတင်ပြီးတော့မှဖိတ်သိမ့်တဲ့အနေထားတွေလည်းရှိခဲ့တယ်လို့ကျွန်မမြင်ပါတယ်။အဲ့ဒါဒါပေမဲ့လို့နောက်ဆုံးရောက်လာတဲ့အနေထားမှာ last hour မှာပဲသူတို့တွေကရောက်လာရတဲ့အနေထားဖြစ်တယ်။ပြီးလို့ရှိရင်ဖွင့်ပွဲပိတ်ပွဲလောက်ကပဲသူတို့တက်ဖို့ဆိုတဲ့အစီအစဉ်နဲ့လာကြတယ်ဆိုတော့သူတို့တွေရဲ့ပါဝင်ဆွေးနွေးမှုကတော့မရှိဘူးဒီနေရာမှာ
။မြောက်ပိုင်းမဟာမိတ်ခုနှစ်ဖွဲ့ကသူတို့ဖွဲ့စည်းထားတဲ့ပြည်တော်စုနိုင်ငံရေးဆွေးနွေးညှိနှိုင်းရေးကော်မတီနာမည်နဲ့သူရဲ့ရည်တည်ချက်သဘောထားကိုရှင်းလင်းဖော်ပြထားတဲ့နိုင်ငံရေးဆွေးနွေးမှုအပေါ်မှာတိုင်းသာလနကိုင်ဒေါ်လာ၏အဖွဲ့အစည်းများ၏အထွေထွေမူဝါဒနှင့်ရည်တည်ချက်များဆိုတဲ့စာတမ်းကိုညီလာခံပြင်ပမှသတင်းတောက်တွေကိုဖြန့်ဝေခဲ့တယ်လို့ဒေါ်ဆန်းစုကြည်ကလည်းပေးပို့ခဲ့ပါတယ်။အဲ့ဒီဖွဲ့တွေရဲ့အဲ့ဒီမူဝါဒနဲ့ရည်တည်ချက်တွေဟာလက်ရှိ NCA မှာပါတဲ့အချက်တွေနဲ့80ရာခိုင်နှုန်းလောက်တူတယ်လို့ AA အဖွဲ့ကတန်ကြာရေးတာဝန်ခံဒေါက်တာညိုထွန်းအောင်က VOA ကမေးမြန်းတာကိုပြန်ဖြေခဲ့ပါတယ်။ဒါဆိုရင်မတူဘူးဆိုတာတွေထဲမှာဘယ်လိုအချက်တွေများပါဝင်ပါသလဲဆိုတာကိုတော့ဒေါက်တာညိုထွန်းရှင်းပြတာက
မစကလုံးအသုံးလုံးရှိမယ်ဥမာ NCA ထင်းမှာပါတဲ့ဟာတွေပေါ့နော်ဥမာကျွန်တော်တို့က DDR SSR တို့ကိုကျွန်တော်တို့မကြိုက်ဘူးအဲဒီလမ်းကြောင်းတိုင်းမသွားဘူးဆိုဟိုထင်းမှာပါတဲ့ဟာတွေကိုအနောက်ပုံစံတစ်မျိုးနဲ့နေပြီးတော့သွားလို့ရတဲ့အနေအထားအဲအဲ့ဒါမျိုးတွေကကျတော့နည်းနည်းကွာလိမ့်မယ
်အစိုးရနဲ့တက်မတော်ဘက်က NCA လမ်းကြောင်းတိုင်းဆက်သွားမယ်ဆိုတာကိုခုချိန်ထိအခိုင်အမာပြောထားစေပါတမရောကာကွေဦးစီးကျိုးဗဂျုံမူကြီးမင်းအောင်လိုင်ကဆိုရင်အခုညီလာခံအဖွင့်မင်ကုန်းမှာပြောသွားတဲ့အထဲ MCA လမ်းကြောင်းမဟုတ်ဘဲနဲ့တခြားလမ်းကြောင်းတစ်ခုခုနဲ့တွားဖို့ပြောဆိုနေကြတဲ့အတန်တွေပေါ်မှာသတိပေးတဲ့လေတံနဲ့ထက်ပြောသွားပါလေ
ဒါလိုလိလူရှိပြီးအခြားလမ်းကြောင်းနောက်ထပ်လမ်းကြောင်းဒုတိယလမ်းစဉ်ဆိုတဲ့အခေါ်အဝေါ်တွေတိုးဆွဲလှုပ်ဆောင်နေခြင်းဟာငြိမ်းချမ်းရေးဒီမိုကရေစီနဲ့ဖက်ဒရယ်စနစ်တွေကိုအခြေခံတဲ့ပြည်တော်စုစနစ်တည်ဆောက်ရေးကိုမလိုလားခြင်းသာဖြစ်ပါသူတို့မိနဲ့ဖြေရှာရေးလမ်းစဉ်ကတွေးဖယ်ပြီးလက်နက်ကိုင်ဆန့်ကျင်တက်ခတ်ရေးလမ်းစဉ်လက်နက်ဆွဲကြိုက်ပြီးအာဏာရယူရေးလမ်းစဉ်နဲ့ပြည်တော်စုကခွတ်ထွေရေးလမ်းစဉ်တို့ကိုသာဥတည်နေကြောင်းယူဆမှာဖြစ်ပါတယ
်။ဒါ့အပြင် VOA ကမေးမြန်းတိခောက်ခွင့်ရခဲ့သမျှလက်ရှိ NCA ကိုလက်မှတ်ရေးထိုးထားတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တချို့ကလည်းနောက်ထပ်မူတစ်ခုအပေါ်မှာအစကနေပြန်ပြီးတော့ဆွေးနွေးရတာမျိုးမလုပ်ချင်တဲ့သဘောမျိုးပြောကြပါရယ်။ဒုတိယကြိမ်ညီလာခံမှာပထမကြိမ်ညီလာခံကတော့တိုင်းဒေသလက်နက်ကိုင်အဖွဲ့အစုံအလင်မတက်တာကပဲညီလာခံရဲ့အောင်မြင်မှုအပေါ်မှာမေးခွန်းထုတ်စရာဖြစ်နေတာပါ။ဒါပေမဲ့လည်းဒီညီလာခံကိုနိုင်ကူကငင်းချမ်းရေးလုပ်ငန်းစဉ်ကြီးတစ်ခုလုံးရဲ့စိတ်တပိုင်းသာဖြစ်တာမို့လို့ရှေ့ဆက်သွားမယ်ငင်းချမ်းရေးခီးရှည်ကြီးအောင်မြင်မှုရမရဆိုတာကိုပဲစက်ကြည့်သွားမှာဖြစ်ပြီးတော့ဒီလိုအောင်မြင်ဖို့ကလည်းသက်ဆိုင်ရာလူပုဂ္ဂိုလ်နဲ့အဖွဲ့အစည်းအားလုံးပေါ်မှာမူတည်နေတယ်ဆိုတာကတော့အသေးချပါပဲခင်ဗျာ
။တရင်ထောက်မဆုအစည်းအဝေးဖြစ်ပါတယ်။အခုတော့မြန်မာတခွင့်အစည်းအဝေးကိုနားဆင်ရပါမယ်။လူငယ်လူရွယ်တွေကိုအတိအကျပြမှတ်ထားဖွင့်လှစ်ထားတဲ့ရန်ကုန်စာအုပ်ပလာဇာကိုပြီးခဲ့တဲ့ဖေဝါရီလကုန်ပိုင်းတုန်းကဒီရန်ကုန်မြို့လမ်းမတော်မြို့နယ်အတွင်းမှာဖွင့်လှစ်ခဲ့တယ်လို့မျိုးတခြားနယ်မြေတွေမှာလည်းဖွင့်လှစ်စေခြင်းတယ်လို့စာပေချက်မြအနုသူတွေကလူလာနေကြပါတယ်။အပြည့်အစုံကိုတော့ဒီအပတ်မြန်မာတခွင့်အစည်းအဝေးမှာကိုထက်အောင်တင်ပြပေးမှာပါရှင
်။ ကိုချိုင်းမြစ်တရာဆောက်တွေကိုတနင်္လာရဲမှာဝင်နိုင်ငှားနိုင်တဲ့လမ်းလော်မြို့နယ်တွင်ကရန်ကုန်ဘုတ်ပလာဇာဆိုရင်စာပေချစ်လူထုပရိသတ်တွေအတွက်ရွေးချယ်စရာနေရာတစ်ခုဖြစ်လာနေပါပြီ။ဖေဖော်ဝါရီလကုန်နောက်ပိုင်းကဖွင့်လှစ်ထားတဲ့ဒီဆောက်ပလာဇာမှာဆိုရင်မြမစာပေလောကမှာထင်ရှားတဲ့အထင်ကရဇာတ်ဆရာ12ဦးရဲ့မွေးနေ့တိုင်းမှာအထိမ့်မဲ့ပွဲတွေကျင်းပပေးလို့ရှိတယ်လို့ဒီဆောက်ပလာဇာကိုလာရောက်တဲ့လူငယ်တွေကိုအတိအကျထားပြီးပြုလုပ်တဲ့စာတန်းဖက်ပွဲတွေ၊ကြပြရွတ်စုပွဲတွေကိုလည်းမကြမကြာပြုလုပ်လို့ရှိတာပါ။ဒီဆောက်ပလာဇာဖွင့်လှစ်ဖို့ဖြစ်လာတဲ့စိတ်ကူးစိတ်တန်းနဲ့ပတ်သက်လို့တော့ဇာရေးဆရာမြေမုံလုံကအခုလိုပြောပါတယ်
။ဒီတွင်းမှာရှိရဆောက်ဆိုင်နေနဲ့နိုင်ငံတကာမှာရှိရဆောက်ဆိုင်နေနဲ့အနေထားကတော်တော်လေးကွာခြားတယ်။ကျွန်တော်ဒီမှာရှိရဆောက်ဆိုင်နေအကုန်လုံးကဆောက်အုပ်တွေပဲရှိရတခြားဘာမှဆွဲဆောင်မှုမရှိဘူးပေါ့နော်။အဲ့တော့ဒီဆွဲဆောင်မှုမရှိတဲ့အတွက်ပြဿနာကဘာဖြစ်လဲဆိုတော့ဆောက်ဆိုင်တွေကဆာဖက်လေးရှိရပေါ့နော်။အလေးထားရှိရလူတွေပဲလာပြီးတော့ဆာဖက်လေးအလေးထားမရှိတဲ့လူတွေကတော်တော်လေးကိုဝေးกว่าနေရတယ်เนาะဒီတော့ကျွန်တော်အဲ့လိုမျိုးမဖြစ်စေချင်ဘူးစာအုပ်ဆိုင်ကြီးဒီဇိုင်းရှိသေးခြင်း ਨੇ ဒီလိုပဲဒီစာအုပ်ဆိုင်နေမှာတခြား facility တွေပေါ့เนาะဒီတော့ coffee လေးတောက်ရင်းနဲ့စာအုပ်တွေရွေးလို့ရရယ်စာတောက်ဆိုင်လေးရှိရယ်နောက်ကလေးကိုကစားကွင်းထဲထားပြီးတော့လူကြီးရနေပြီးတော့စာအုပ်တွေရွေးလို့ရမယ်တက်တောင့်တတာရှိမယ်ကြကြဝင်းဝင်းပေါ့เนาะအဲ့လိုမျိုးလမ်းလျှောက်စရာလေးတွေပေါ့เนาะစာအုပ်ရွေးရင်လည်းချောင်းချောင်းချီချီပေါ့เนาะရွေးလို့ရမယ်စာအုပ်အမျိုးအစားတွေလည်းတနေရာမှာ one stop စာပစ်ပေးနိုင်မယ်ဆိုင်မျိုးဖြစ်လာရင်ကောင်းပါပဲဆိုရယ်စိတ်ကူးလေးကနေစပြီးပေါ့နော်အကောင့်ထဲပုံရင်းနဲ့ပဲဒီရန်ကုန်ဘုတ်ပလာဇာဆိုတာစပြီးတော့ဖြစ်လာဖြစ်ပါရဲ့
ရန်ကုန်ဘုတ်ပလာဇာမှာဆိုရင်စာအုပ်ဆိုင်ပေါင်း30ကျော်ဖွင့်လှစ်ထားပြီးအဲ့ဒီမှာအခုနောက်ဆုံးထွက်ရှိထားတဲ့စာအုပ်တွေအပါအဝင်စာအုပ်အဟောင်းတွေဈေးနှင်းနှင်းနဲ့ရနိုင်တဲ့စာအုပ်တွေကိုပါတစုတစည်းတဲ့ဝယ်ယူဖတ်ရှုနိုင်ကြပါတယ်ဒါအပြင်စာတောက်ဆိုင်တွေအပြင်ကလေးကစားကွင်းကိုပါဒီနေရာမှာတွေ့နိုင်ပါတယ်ဒီစာအုပ်ပလာဇာနဲ့ပတ်သက်လို့လူတို့ရဲ့စိတ်ဝင်စားမှုအခြေအနေကိုတော့ဆရာမြေမုံလုံကအခုလိုပြောပါတယ်
ဒီရန်ကုန်ဘုတ်ပလာဇာဆိုတာဒီနေရနေနော်နေရနေရန်ကုန်မြို့ကိုအလဲလိုက်ဝင်ရောက်လေးလာစရာနေရာတမျိုးတနေရာပေါ့နော်အဲ့လိုဖြစ်လာနေကြပါပြီတချို့ကျွန်တော်တွေ့နေရပါနော်နေရနေလာရင်ရန်ကုန်ဘုတ်ပလာဇာသွားမှဖြစ်မယ်ဆိုရဲဟာမျိုးနော်ကျွန်တော်တကယ်ဖြစ်စေချင်တာလည်းအဲ့လိုပါပဲဒီဟာပန်းဖြည့်ဖို့နေရာစာအုပ်ရောင်းတဲ့နေရာမဟုတ်ဘူးတို့လာပြီးတော့ပန်းဖြည့်လို့ရတယ်ကော်ဖီတောက်လို့ရတယ်ဒီမှာတခြားလူငယ်တွေ gathering လုပ်လို့ရတယ်အဲ့လိုမျိုးနေရာတမျိုးတနေရာဖြစ်အောင်ကျွန်တော်စီစဉ်ထားပါအခုထူးခြားတဲ့ခုပေါ့နော်ကျွန်တော်ဒီဖွင့်လိုက်တက်2လကျော်မှာကျွန်တော်တည်ထားမိရပါလဲဆိုဒီလိုလာရဲ့ဟိုပါပေါ့နော်80ရာခိုင်နှုန်းလောက်ကအသက်30အောက်လူငယ်တွေကြီးပါပဲ
မြမစာပေလောကမှာထင်ရှားတဲ့ဆရာကြီးမင်းသူဝင်ဆရာစောကြီးဆရာမင်းလူနဲ့ဟန်တာရီဦးဝင်းတင်တို့အပါအဝင်အမျိုးသမီးစာရေးဆရာတွေဘက်မှဆိုရင်လဲဂျာနေကျော်မမလေးလူတူတော်မှာစားတဲ့အထင်ကရကလောင်ရှင်12ဦးရဲ့အကြောင်းတွေကိုလဲလူငယ်မျိုးဆက်တွေသိရှိစေဖို့လစဉ်လာတိုင်းသူတို့နဲ့ပတ်သက်တဲ့အထိမ့်မဲ့ပွဲတွေပြုလုပ်ပေးနေတာပါလူငယ်လူရည်တွေစာအုပ်ကင်ကစာဖတ်တဲ့အလေးချိန်ရလအောင်အတွက်ဒီစာအုပ်ပလာဇာကိုအဓိကဖွင့်လှစ်ထားသလိုစနေတနင်္ဂနွေနေ့တွေလိုအားလည်ရတိုင်းမှာလူငယ်အများပြားလာရောက်တာကိုလည်းတွေ့ရပါတယ်။ဒီပလာဇာကိုမကြမကြာလာရောက်လေ့လာဖြစ်တဲ့မပန်းချယ်ရီဖြိုးကတော့သူ့ရဲ့အမြင်ကိုအခုလိုပြောပါတယ်
။ကျမတို့လိုစာပေကြိုက်တဲ့လူတော်တကယ်နိဗ္ဗာန်ဘုံလို့ပဲပြောလို့ရတာပေါ့နော်။ဒီမှာစာအုပ်တွေကစာပေတိုင်းမျိုးစုံလဲစုံနေစာအုပ်တွေလည်းစုံနေအကုန်လုံးဆိုတော့ကိုကြိုက်တယ်လို့ကိုရှာကိုအချိန်ပေးပြီးနိုင်တယ်လို့စာတွေကိုရှာဖွေလို့ရတာပေါ့နော်။အဲ့တော့ဒီညာကတော့ကျမတို့တော့တကယ်ကိုနိဗ္ဗာန်ဘုံလေးပါပဲ။
ဒီစာအုပ်ပလာဇာမှာဆိုရင်လူချင်းတဲ့စာအုပ်တွေမရတာမျိုးမဖြစ်အောင်စာအုပ်စုံစုံလင်လင်ရောင်းချပေးနေတယ်လို့တီထောင်သူတွေကပြောပါရယ်။ဒါအပြင်တလကို3ကစာအုပ်တွေကိုအခချင်းငွေမယူဘဲငှားရနိုင်တယ်လို့လည်းဆိုပါရယ်။ဒါပေမဲ့လို့ဒီနေရာမှာရှိတဲ့စာအုပ်ဆိုင်တိုင်းလို့အလုပ်ဖြစ်နေတာမဟုတ်ဘဲတချို့ဆိုင်တွေကတော့အယောင်းဝယ်အေးပါရယ်။ရန်ကုန်မြို့တွင်းမှာပြည်ချာရေးဝန်ကြီးဌာနကဦးဆောင်ပြီးဖွင့်လင်းရာသီတွင်ရောင်းချနိုင်တဲ့ရန်ကုန်စနေတနင်္ဂနွေစာအုပ်လမ်းရှိပေမဲ့လို့အခုလိုမျိုးစာအုပ်စည်းတဲ့နေလဲလိုအပ်တယ်လို့စာပေကိုချစ်မြတ်နိုးသူတွေကပြောပါရယ်။ဒါအပြင်တခြားနယ်မြို့တွေမှာလည်းတနေရာထဲမှာစာအုပ်တွေတစုတစည်းတည်းရနိုင်တဲ့နေရာမျိုးတွေရှိတယ်လို့ဆိုပါတယ်
။ဒီလိုမျိုးဘုတ်ပလာဇာလိုမျိုးကရန်ကုန်မြို့လိုအနေနဲ့ဒါတစ်ခုမကရှိတင်တာလေ။အဲတော့တခြားမြို့ကြီးတွေမှာလည်းဒါမန္တလေးလိုမော်လမြိုင်လိုတကယ်ဟိုပြည်လိုပေါ့နော်မြို့ကြီးတွေမှာပြည်နယ်နဲ့တိုင်းနဲ့ပြည်နယ်ရုံးဆိုင်တဲ့မြို့ကြီးတွေမှာဒါမျိုးတွေရှိရင်တော့အရန်ကောင်းပါပါ။အဲကျွန်တော်ထင်ပါတယ်ရှိလဲရှိလာလိမ့်မယ်ထင်ပါတယ်။ဒါပထမချီလန်းနီးပြလိုက်တာပါ
စာအုပ်စာပေလူမိတ်ဆွေဆိုတဲ့အတိုင်းလေစာအုပ်ကလူတိုင်းအတွက်လိုအပ်တယ်ဘုသူတရလည်းအများကြီးရနိုင်လဲဆိုတော့နေရာတိုင်းအတွက်လိုပါတယ်နေရာတိုင်းလည်းဒီလိုမျိုးလေးတွေရှိစေချင်တယ်ပေါ့နော်အဲ့လိုမျိုးလေးဖွင့်စေချင်ပါရှင
်လူငယ်တူလည်းဖြစ်စာပေကိုချင်းမြတ်နိုးသူတူလည်းဖြစ်တဲ့မပန်းချယ်ရီဖြူကတော့သူ့အရွယ်တခြားလူငယ်တွေကိုဆိုရှယ်မီဒီယာတွေပေါ်မှာသာအချိန်မကုန်ဆုံးစီလိုပဲစာအုပ်ကင်ကစာဖတ်ဖို့အတွက်တိုက်တွန်းချင်ပါတယ်တဲ့
အခုခေတ်ကလည်းပြောမယ်ဆိုနာမီဒီယာတွေပေါ့နော်ဆိုရှယ်မီဒီယာပေါ်မှာပဲအချိန်ကုန်တာများတယ်စာအုပ်ဖတ်တာကအသိမရှိတဲ့လောက်ဖြစ်တယ်အဲအဲ့တော့အခုလိုဒီလိုနေရာထိုင်ခင်းအခင်းချင်း attraction အပြည့်နေပေါ့နော်အာဖွင့်လာပြီးတဲ့အတွက် လာပြီးတော့စာအုပ်ဖတ်တင်တယ်ဖတ်ဖတ်ရလဲကောင်းအဆင်ပြေပေါ့နော်လူငယ်တိုင်းလဲအဲတခြားနေရာမှာအပြော်ပိုင်းမှာအချိန်ပြောနေမယ်ဇာတိလုံးနေရာတွေမှာဒါပြီးတော့အချိန်ကိုကုံဆုံးစီကျင်တယ်ပေါ့နော
်ရန်ကုန်စာအုပ်ပလာဇာလိုမျိုးစာအုပ်ဈေးတန်းတစ်ခုကိုမန္တလေးမြို့မှာလဲ2018ခုနှစ်အတွင်းမှာဖွင့်လှစ်သွားနိုင်ဖို့စီစဉ်နေရပြီလဲရှိပါတယ်စာပေချစ်ပရိသတ်တွေအတွက်တနေရာထဲမှာစာအုပ်တွေကိုတစုတစည်းတည်းရနိုင်တဲ့နေရာမျိုးတွေရန်ကုန်မြို့တွင်သာမကတခြားနေမျိုးတွေမှာလဲဖွင့်လှစ်သွားဖို့လိုအပ်နေသေးတာကတော့အသေးစားပါပဲခင်ဗျာကျွန်တော်ထောက်ပါခင်ဗျာ
မြန်မာတခွင်အစီအစဉ်ပါရှင်
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းစနေနေ့ညအစီအစဉ်ကို9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ25 32 51နဲ့လိုင်းလာမီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနာယူရဲ့အစီအစဉ်မှာတော့သောရရှင်တွေစောင့်မျှော်နေတဲ့ဓာတ်ရိုက်လေလိုင်းဆွေးနွေးခန်းအစီအစဉ်ကိုနားဆင်ရပါမယ်။ထုတ်လုပ်သူမတ်ဆုမွန်နဲ့မတ်အေးတန်တာကျော်စီစဉ်တင်ဆက်ပေးသွားမှာပါရှင
်။မင်္ဂလာပါရှင်စနေညဒိုင်ရိုက်လေလိုင်းအစီအစဉ်ကကြိုဆိုပါရရှင်ဒီညအဆွေးနွေးကြမယ့်အကြောင်းအရာကတော့အလုံးနဲ့တည်ပြီးဖြစ်ပါလိမ့်မယ်27ရာစုပင်လုံဒုတိယကြော့အဆွေးနွေးပွဲမှာကြုံနေရတဲ့အနေအထားတွေကိုဆွေးနွေးကြမှာပါအခုဆွေးနွေးပွဲမှာကဒီတရုတ်နယ်စပ်ကတိုင်းဒေသအဖွဲ့တွေပါလာပေမဲ့အရင်ကတောက်လျှောက်ဆွေးနွေးခဲ့တဲ့ UNFC တိုင်းဒေသအဖွဲ့တို့မပါဝင်ပါဘူးအဲ့တော့ဒီတော့ဒုတိယကြိမ်ကျင်းပတဲ့ပင်လုံညီလာခံကနေဘလို့ရလက်ကောင်းနေထွက်မလဲအလားအလာကောင်းနေပြီးတော့ရှေ့ဆက်ငင်းငန်းရေးအတွက်ဘလို့စိန်ခေါ်ချက်တွေရှိလဲဆိုတာဆွေးနွေးကြမှာဖြစ်ပါလိမ့်ကျမတို့ပင်တိုင်းဆွေးနွေးဖို့ဖိတ်ခေါ်ထားတဲ့သူတွေလေလိုင်းပေါ်မှာရောက်နေပါပြီ။ပင်တိုင်းဆွေးနွေးဖို့ဖိတ်ခေါ်ထားတဲ့သူတွေထဲမှာတော့ခွန်မြင့်ထွန်းသူက PNL လို့ပအုပ်အမျိုးသားလွတ်မြောက်ရေးအဖွဲ့ဥက္ကဋ္ဌခွန်မြင့်ထွန်းဖြစ်ပါတယ်။ပြည်အောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူရဲကော်မတီ UPDJC ရဲ့အတွင်းရေးမှုအဖွဲ့ဝင်လည်းဖြစ်ပါတယ်။နောက်တစ်ဦးကတော့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဟောင်းလည်းဖြစ်တဲ့ဦးရဲထွန်းမြမနိုင်ငံရေးလေလာသုံးသက်သူဦးရဲထွန်းကိုဖိတ်ခေါ်ထားပါရရှင်။နောက်တစ်ယောက်အနေနဲ့တော့ဒီကိုတနေထွန်းနိုင်သူကမြန်မာ quarterly မဟာဗျူဟာနဲ့မူဝါဒလေးလာရေးချာနယ်ရဲ့ editor ဖြစ်ပြီးတော့သူကိုယ်တိုင်ကလည်းဒီ27ရာစုပင်လုံညီလာခံဒုတိယအကြော့အစည်းအဝေးမှာဒီလေးလာသူအနေနဲ့တက်ရောက်နေတာပါဒီထဲမှာခွန်မြင့်ထွန်းကလည်းတက်ရောက်နေသူတိုင်းသားတွေကိုယ်စားလှယ်ဖြစ်နေတက်ရောက်နေသူဖြစ်ပါတယ်ဒီတော့ပင်တိုင်းဆွေးနွေးတဲ့သူတွေကိုဟိုကျွန်မအရင်ဦးဆုံးဒီပါဝင်ဆွေးနွေးတဲ့သူတွေမေးခွန်းမမေးခြင်းမှာသုံးသက်ခိုင်းခြင်းပါလေအခုဒုတိယအကြိမ်ဖြစ်နေ27ရာစုပင်လုံညီလာခံကျင်းပနေတာမှာပထမကျင်းပခဲ့တဲ့ညီလာခံနဲ့အခုဒုတိယကျင်းပနေတဲ့ညီလာခံအဓိကကွာခြားချက်ဘာတွေ့ရပါလဲခွန်မြင့်ထွန်းသုံးသက်ပေးပါရှင
့်ကျွန်တော်တို့ကတော့1993အမျိုးသားညီလာခံစာရေးဒီမှာကျွန်တော်ဆက်ရောက်ခဲ့ပြီးပါတယ်အဲ့တော့ဒီခုနပထမအကြိမ်ကျင်းပခဲ့တဲ့27ရာစုပင်လုံနဲ့ဒီနေ့ကျင်းပတဲ့ဒုတိယပင်လုံစီရဲကွာခြားချက်ကတော့ဒီကျွန်တော်တို့ပထမအကျဉ်းလုံးကတော့ကျွန်တော်တို့ဒါလက်နဲ့ NCA မှာလက်မှတ်ထိုးတဲ့သူကမထိုးတဲ့သူကအစိုးရလွတ်တော်တမ်းလို့အားလုံးကနေပြီးတော့မှအဲ့ဒီ27ရာစုပင်လုံကြီးလာတော့အားလုံးရဲ့ ownership ကအားလုံးကပိုင်ပြီးတော့အားလုံးကဦးဆောင်နိုင်တဲ့အီးရကံဖြစ်ဖို့အတွက်ပူးပွဲပြီးတော့မှဒါကျင်းပနိုင်ခဲ့တယ်ကျွန်တော်တို့ရဲ့အမြင်သဘောထားတွေလွတ်လပ်စွာဒါကျွန်တော်တို့ထုတ်ဖော်ပြီးတော့မှတရားခွင့်ရခဲ့တယ်ဒါကတော့ပထမအကြိမ် CA ရဲ့27ရာစုပင်လုံပထမအကြိမ်ရဲ့အဓိကအချက်ဖြစ်ပါတယ်အခုဒီအချိန်မှာကတော့အရင်ဆုံးကကျွန်တော်ယူရကန်ဒီမှာစီးပွားပွဲဆုံးရွက်ချက်တွေသဘောတူညီချက်တွေကိုတော့ကျွန်တော်တို့ရယူနိုင်တဲ့အခြေအနေမျိုးမရှိပါဘူးအခုဒီအချိန်မှာကတော့ကျွန်တော်ဒီအားလုံးရဲ့အကြမ်းမှာသဘောတူညီနိုင်တဲ့ပုံသဘောထားတူညီချက်တွေရယူနိုင်ဖို့တော့အလားအလာကောင်းနေရှိပါတယ်အဲ့ဒါကတော့ကျွန်တော်ဒီဒုတိယအကြိမ်ရဲ့အဓိကခေါ်ခြားချက်ဖြစ်ပါတယ်နောက်တစ်ခုကတော့ကျွန်တော်တို့အရင်ဆုံးကကျွန်တော်တို့ဘဝပြည့်တဲ့တိုင်းမှာနိုင်ငံရေးဆွေးနွေးပွဲတွေဟာဒီလိုမျိုးညီလာခံတွေညာစွာကျင်းပခဲ့မှုပါတယ်ဆိုတော့လေဒီကနေ့လိုမျိုးနိုင်ငံရေးအရာပေါ့လေအသက်ပါပါအသေးစိတ်ရှိရှိဆွေးနွေးနိုင်တဲ့အညီလာခံတွေမဖြစ်ခဲ့ပါဘူးအခုဒီလိုကျွန်တော်တို့ဒီနေ့ကျင်းပတဲ့27ရာစုပင်လုံဒုတိယအစည်းအဝေးမှာတော့နိုင်ငံရေးအရာဒီအသက်ပါပါအသေးစိတ်ရှိရှိ ကျွန်တော်တို့ကသဘောတူရင်လည်းတူနိုင်တယ်မတူရင်လည်းမတူနိုင်ဘူးအာပပဆွေးနွေးနိုင်တဲ့အချက်ကတော့ဒါကျွန်တော်တို့ရဲ့အားကောင်းချက်ဖြစ်ပါတယ်
ဟုတ်ကဲ့အလားအလာကောင်းလို့ပြောမယ်ပေါ့နော်
ဟုတ်ကဲ
့ဟုတ်ကဲ့အဲ့တော့ဟိုစားနောက်ပိုင်းမှာဒီခွန်မြင့်ထွန်းပြန်ပြီးမေးပါအောင်မယ်ရှင်ကျမဟိုအရှိဆက်ပြောနေလေးသွားခြင်းလို့ပါဆိုတော့ဒီကိုနေထွန်းနိုင်ကိုကျမနည်းနည်းအရင်သုံးသက်ခိုင်းခြင်းပါလေဒီဒုတိယကျင်းကျင်းပါတဲ့27ရာစုပင်လုံးညီလာခံမှာဆွေးနွေးကြတဲ့အကြောင်းအရာတွေမှာဒီသဘောတူညီမှုရရှိတဲ့အနေအထားဘလို့ရှိပါလဲဟိုကွဲလွဲချက်တွေနဲ့သဘောတူညီချက်တွေဆိုရင်ဘယ်ဟာများမလဲဘယ်ဟာအဓိကကွဲလွဲမှုတွေရှိနေပါလဲနည်းနည်းလေးအဲ့ဥစားအချင်းချုပ်ပြီးတော့သုံးသက်ပေးပါရှင်
ကဲကျွန်တော်ကတော့ဒီမီဒီယာအနေနဲ့တက်နေတာပါလေးလာသူအနေနဲ့တက်တာမဟုတ်ဘူးပေါ့နော်ဆိုတော့ခုနအမမေးရမီကွန်ဆန်ကျကွန်ရင်တော့ပို့ပြီးတော့မှဖြေနိုင်လိမ့်မယ်လို့ပြောပါတယ်ဆိုတော့ကျွန်တော်၃ခုညီလာခံ၃ခုကိုကျွန်တော်ဆက်ကြည့်တဲ့အခါမှာဒီပထမညီလာခံကတော့ NC မထိုးခင်မှာအဲ NC ထိုးပြီး10 point နဲ့လှုပ်လိုက်တယ်တမရုပ်တင်းစင်ဒါတော့တမရုပ်တင်းစင်နှုတ်ဆက်ပေါ်ပြနေပြီဖြစ်ခဲ့တယ်နောက်ဒုတိယကြိမ်လှုပ်တဲ့ဒုတိယကြိမ်ဆိုရင်ဒီ NL လက်ထက်ပထမဆုံးကြိမ်လှုပ်တဲ့ညီလာခံကတော့တော်စားစရာကြိုးကြိုးပဲဖြစ်ခဲ့တယ်အခုဒီတစ်ခေါက်ကတော့နည်းနည်းလေးလှုပ်လှုပ်ခက်ခက်လေးရှိတယ်လို့မြင်နိုင်တယ်ဒါနဲ့အခုကျွန်တော်တို့ဒီ DJC ကတက်လာတဲ့50ချက်ပေါ်မှာမျိုးဒီဆင်းနေကြတဲ့အခါမှာကျွန်တော်တရားတလောက်ကတော့အဲဒီခေတ်မနေ့ပြီပေါ့နော်ကျွန်တော်တရားတလောက်ကတော့နိုင်ငံရေးကဏ္ဍမှာဆိုလေကိုယ်လှည့်မှုတွေရှိနေတုန်းပဲအဲလင်းတင်ရေးကဏ္ဍမှာဆိုရင်ဒီလင်းတင်ရေးကဏ္ဍကတော့အစောကြီးကတုံ့ပြန်ချက်ချမှာမဟုတ်ဘူးပေါ့နော်ကျန်တဲ့ကဏ္ဍတွေမှာတော့တလောက်လှုပ်လှုပ်ခက်ခက်မရှိနေအထူးသဖြင့်နိုင်ငံရေးကဏ္ဍမှာတော့တော်တော်လေးကိုအလိုလိုခက်ခဲတူပြင်းဒီခွဲထွက်ရေးနဲ့ကိုပါပြထန်းခွင့်ကိစ္စတွေပေါ့နော်ကျွန်တော်တို့အစောပိုင်းကခံမှန်းခဲ့တဲ့ပြည်내 constitution ကိစ္စကတော့သိပြီးတော့မှလောက်ခက်လာတာမရှိခင်တဲ့ဒီခွဲထွက်ခွင့်နဲ့ကိုပါပြထန်းခွင့်ကတော့တော်တော်လေးအဲလက်ခက်တယ်လည်းဖြစ်နေတယ်လို့သိရတယ်ဆိုတော့လက်ရှိအနေအထားကပြောမယ်ဆိုရင်တော့အညီလာခံရလက်ထွက်ပါမလားဆိုတာလောက်ကြည့်ကျွန်တော်စိတ်ဝင်နေပါတယ်ဘာကြောင့်လဲဆိုတော့NCA ပါနေတဲ့အချက်လက်တွေအပြင်ကျန်တဲ့နေသားရကအခြေမခံဘူးလို့ကျွန်တော်ယူဆပါတယ်အားလုံးပါဝင်ခြင်းပါဝင်ထိုက်တဲ့အနေအထားမျိုးရှိတယ်။တဖက်ကတော့ပြေးကားနေတယ်။ဒါပေမဲ့ NCA လမ်းပြမြေပုံ9ရက်နဲ့လည်းနည်းနည်းလေးဆန့်ကျင်နေတယ်။ဟိုအဆင့်ကျော်နေတဲ့အနေအထားလေးတွေနဲ့ဟိုပြောရင်းကြီးကြီးညီလာခံကိုလုပ်တဲ့အတွက်ကြောင့်မလို့ဒီအခြေမခံတဲ့အနေအထားပုံမှာပေါ့ဗျာ။ခုန50ချက်ဆိုတာကလည်းဒီရိုးသားစစ်နိုင်ငံစစ်နုပ်က9ခုပေါ့။အဲ့ဒီ9ခုကနေစဉ်းကြားလာတယ်ဆိုရင်လည်းကျန်တဲ့ data တွေမှာအကူအညီမှုတွေကကျွန်တော်တို့ရေကင်းထုတ်ပြရတဲ့အဖြစ်ရှိနေကြပဲလောက်ခဲ့တဲ့စစ်လွယ်တွေကလည်းအငြင်းပွားစရာတွေရှိနေတယ်ပဲဒါကဒီအချိန်ခံတာဟုတ်ပဲဒီရောစီညီနိုင်ညီလာခံမှာထပ်ပြီးဆင်းနေတဲ့အခါမှာဒီလိုလိုအခြေအနေမျိုးတွေဖြစ်လာတယ်ပေါ့ဆိုပထမအစောပိုင်းညှော်လင့်ထားတာကတော့ကျွန်တော်တို့ကရလက်စုံတွေကဆက်လိမ့်မယ်လို့ညှော်လင့်ထားတယ်အဲဒါပေမဲ့ဒီနေ့အချိန်တွေပေါ့အခုစညီလာခံလည်းနောက်တည့်ရက်ထပ်တိုးထားတဲ့အတွက်ကြောင့်ကျွန်တော်တို့ဆင်းနေတာတွေတော့ကောင်းတယ်ဒါပေမဲ့ရလက်ပိုင်းကတော့ထွက်ပါမလားဆိုတော့စိုးရင်ရယ်
ဟုတ်ကဲ့စိုးရင်စေဖြစ်နေပေါ့နော်ဟုတ်ကဲ့ဟိုညီညီလာခဲ့မှာရလက်ထွက်ပါမလားလို့ကိုစိုးရင်နေတယ်ဆိုပြီးတော့ကိုနေထွန်းနိုင်ကသုံးသက်တယ်ဆိုတော့အန်ကယ်ဦးရဲထွန်းအနေနဲ့ရောဒီဒုတိယကျင်းကျင်းပါတဲ့27ရာစုပင်လုံးညီလာခံကနေပြီးတော့ရလက်ကောင်ထွက်ပေါ်လာနိုင်မယ်လို့မျှော်လင့်ပါလားရှင
်အဲရလက်ကောင်ထွက်ဆိုတော့ဟိုတစ်ခုနှစ်ခုဒီအစည်းအဝေးတစ်ကျင်းတစ်ကျင်းနဲ့တော့မထွက်နိုင်ဘူးပေါ့လေဒီဟာဟိုစောစီစီကလေးကလည်းဒေါန်ဆန်းစုကြည်တို့ဒီ NLD အစိုးရအနေနဲ့လည်းတူပြီးတော့သိထားပါတယ်ဒါကြောင့်သူကဒီအစည်းအဝေးကို6လတိုင်း6လတိုင်းကျင်းပသွားမယ်ဆိုပြီးတော့ငကူကလေးကအဲ့လိုစဉ်းစားထားတာပေါ့လေအဲ့တော့ဒီဟာတွေမှာအခုဆွေးနွေးလိုက်တဲ့အခါကျတော့ဟို NCA လက်မှတ်ထိုးပြီးတဲ့အဖွဲ့တွေနဲ့ကတတ်တဒီအသေးစိတ်တွေပေါ့နော်ဒီခြေလမ်းဒီရှိနဲ့ဂန္ဓာတွေဖွဲ့ပြီးတော့ဆွေးနွေးတယ် NCA မထိုးရသေးတဲ့ဖွဲ့တွေနဲ့ကတော့တိတန့်ဟိုတွေ့တာရှိတယ်ပေါ့ဒါအစသဘောဟိုဆွနပွဲဟိုစလိုက်တဲ့သဘောပဲပေါ့အဲ့တော့အဲ့ဒီအဖွဲ့တွေနဲ့ကဒီသာဆွနပွဲတွေနောက်လောက်เสียလို့လိမ့်မယ်အခုလက်မှတ်ထိုးပြီးသားအဖွဲ့တွေအနေနဲ့လဲဆက်သွားရင်းနဲ့ရေးကြည့်တဲ့ကျွန်တော်တို့ဖက်ဒရယ်ကိုဘယ်လိုတည်ဆောက်မလဲဆိုတဲ့ကိစ္စမှာနားလည်မှုတွေတူလာအောင်ပေါ့တဖက်ကချွေးနေတဲ့တဖက်ကလေးလာရေးအတူတူလှုပ်ဖို့လိုလိမ့်မယ်လို့ကျွန်တော်တင်တယ်။လေးလာရေးလှုပ်တယ်ဆိုတာကအခုအောင်မြင်ဖွံ့ဖြိုးတိုးတက်နေတဲ့နိုင်ငံတွေမှာကျင်းသုံးတဲ့ဖက်ဒရယ်စနစ်နဲ့တိုင်းရင်းသားတွေမူလကညှော်မှန်းထားတဲ့လူမျိုးတွေပေါင်းစုံပြီးတော့ကျွန်တော်တို့ဟိုဝိုင်းကြည့်ဆောက်ထားတဲ့ဆိုဗီယက်ယူနီယံပုံစံမျိုးယူဂိုစလပ်ပုံစံမျိုးနဲ့ဘယ်လိုခြားနားသလဲ။ဘယ်စနစ်ကပို့ပြီးတော့တိုင်းပြည်ကိုအင်အားကောင်းပြီးတော့ပို့ပြီးတော့ဖွံ့ဖြိုးတိုးတက်စေမလဲ။ဒါမျိုးတွေကိုအတူတူကလေ့လာရင်းနဲ့ဆွေးနွေးပွဲတွေကိုလည်းအဲ့လိုဟို6လကျင်းကျင်းပလိုက်ဒါထဲမှာသွားပြီးတော့လေ့လာလိုက်အတူတူကလေ့လာလိုက်အဲ့လိုနဲ့ဟိုနည်းနည်းတော့ဟိုအချိန်ပေးရမှာပေါ့လေပေးပြီးတော့အဲ့လိုဖြတ်တန်းရလိမ့်မယ်လို့ကျွန်တော်
ဟိုယူဆတယ်အဲ့တော့တကယ်လို့เนาะတကယ်လို့အောင်မြင်သွားတဲ့အခါမှာလဲဒီလက်နက်ကင်အဖွဲ့တွေမရှိတော့တဲ့เนาะခြုံငိမ့်တဲ့ပြည်နယ်တွေမှာကျွန်တော်တို့ကလက်တွေ့ဒီဖွဲ့စည်းပုံခြေကဥပဒေကိုပြင်ပြီးတော့လက်တွေ့အခွင့်အရေးတွေပေးလိုက်တာတို့ရဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်နဲ့ကျွန်တော်တို့ဖက်ဒရယ်စနစ်ကိုတည်ဆောက်ခွင့်ပေးလိုက်တာမျိုးတွေလက်တွေ့အဲ့လိုကျင့်သုံးပြီးတော့ဟိုသွားမယ်ဆိုရင်တော့ကြံတဲ့လက်နက်ကင်ပြည်ပကရှိနေတဲ့နေရာတွေလဲအဲ့ဒီအတိုင်းလိုက်လာနိုင်တယ်လို့
ဟုတ်ကဲ့ရှင်ဟိုရှေ့ဆက်ပြီးတော့ဘလို့လုံးကြမလဲဆိုတာကိုဒီပင်နိုင်ဆွေးနွေးတဲ့သူတွေကိုနောက်ပိုင်းမှာဟိုအချင်းချုပ်ပြီးတော့ပြန်ပြီးတော့မေးချင်ပါတယ်ဆိုတော့အခုတော့ဒီကျမတို့ဒီတပတ်မှာပါဝင်ဆွေးနွေးတဲ့သူတွေလည်းများတာမလို့သူတို့ခက်တက်တက်လေးချိန်ပေးလိုက်ချင်ပါတယ်အခုလေလိုင်းမှာလောလောဆယ်ရောက်နေတာကဥဆိုးဝေပါဥဆိုးဝေကြားရပါလားရှင
်
ဟုတ်ကဲ့ကြားပါဟုတ်ကဲ့ပါကျမတို့နည်းနည်းလေးထိထိမိမိနဲ့ဝင်ပြီးတော့ဆွေးနွေးပေးပါနော်ဟိုမေးမြန်းမယ်ဆိုရင်လည်းပါဝင်ပင်နိုင်ဆွေးနွေးတဲ့သူတွေရှိပါတယ်ရှင်ဟုတ်ကဲ့ကျွန်တ
ော်ဆွေးနွေးချင်တာကတော့
ဟုတ်ကဲ့ဥဆိုးဝေနည်းနည်းလေးကြည်ကြည်ပြောပြပါနော်ကျမတို့ဘက်ကအတန်နည်းနည်းတိုးနေပါတယ
်ဟုတ်ကဲ့ဟုတ်ကဲ့ခုရှင်းပါနေတဲ့27ရာစုရှင်ရာကလည်းဘယ်လိုအကျိုးရလာကောင်းလို့ဆက်လာမလဲဆိုတော့ကျွန်တော်ပြောချင်တာကခုရှင်းပါနေတဲ့27ရာစုရှင်ရာကအကျိုးရလာကောင်းလို့ဆက်လာတယ်ကျွန်တော်တို့တိုင်းကျွန်တော်တို့ဆက်လာဘယ်လိုအကျိုးတွေဖြစ်လာလဲရလာကောင်းလို့ဆက်လာတယ်ရှင်ကျွန်တော်တို့ဒီတစ်ပြေနဲ့ဘယ်လိုရှိသေးလဲဘယ်လိုရှိသေးရလဲရှိတာမလဲဆိုတော့ကျွန်တော်ပြောပြပါမယ်။ဆိုရင်ကျွန်တော်တို့ဒီပြည်လုံးဒီလာကံကိုပြောလိုက်ကြတဲ့အခါ1949ဒုတိယအုံဆန်းတဲ့တိုင်းရင်းသားကောင်းဆောင်တွေစတင်ပြီးတော့ချမှတ်ခဲ့တဲ့စာချုပ်ကိုအခြေခံလာတယ်ကျွန်တော်တို့အရင်ကြည့်ရတယ်ပေါ့ဗျာ။ထို့တော့လည်း1949အခြေအနေနဲ့အခုမြန်မာအခြေအနေနဲ့အခြေအနေတွေကပကတိအခြေအနေတွေကိုဝါချနေတဲ့အခါမှာလေနံကြတဲ့အကြောင်းအရာတွေကိုစောပိုင်းနေအောင်ဖြစ်နေတာ။လက်ရှိပကတိအခြေအနေမှာရှိနေတဲ့အကျက်တဲတွေအခက်ခဲတွေကိုစေတနာမှန်မှန်လေးနဲ့ကျွန်တော်တို့ထားပြီးတော့ဒီကောင်းအကျိုးပြည်သူတွေရဲ့အကျိုးငြိမ်းချမ်းရေးနဲ့ဆိုတဲ့အကျိုးဒီလိုကြီးရှိရှိပြီးတော့စေတနာထားမယ်ဆိုရင်အခက်ခဲတွေစင်ကုန်တွေကတော့ကျွန်တော်အားလုံးကြော်လာနိုင်တယ်ဆိုလို့
ဟုတ်ကဲ့ဟုတ်ကဲ့အဲ့တော့စေနာမယ်နဲ့ဟိုစာချင်းကပ်ပြီးတော့ဆွေးနွေးရမယ်လို့ပြောတာပေါ့နော်ဟိုဥဆိုးဝေပြီးတော့ဒီမှာနောက်ထပ်ဟိုတိလယ်မှုထိုင်းကနေပြီးတော့ပေါဝင်ဆွေးနွေးလာတာပါတိလယ်မှုကိုအလှည့်ပေးခြင်းပါတယ်တိလယ်မှုဘာများဆွေးနွေးပါမလဲရှင
်ဟုတ်ကဲ့ခင်ဗျဒီပီလုံနီလာက27ရောက်စုပီလုံနီလာကမှာနော်အခုပြောနေတာဆိုနေတာတွေကတော့ကျွန်တော်တို့ပထမဖွင့်ပွဲမှာကျွန်တော်တို့နားထောင်တာပြောတာဆိုတာတွေအစိုးရပြောတာကနော်စစ်တပ်ပြောတာကနော်ကြန့်ခိုင်ရေးခေါင်းဆောင်ပြောတာတွေကတော့ဒါမဆိုးပါဘူးဒါပေမဲ့တို့ပြောသလိုမလုပ်တာကတော့ကျွန်တော်တို့အတွက်အမှန်တမ်းမှကျွန်တော်တို့ဆိုးရင်ရတယ်လို့ကျွန်တော်မြင်တယ်။ဘာဖြစ်လို့လဲဆိုရင်တော့ကျွန်တော်တို့တိုင်းရင်းသားဒေသမှာဘာဖြစ်လို့စစ်တပ်တွေကတိုက်ပြီးတော့တိုက်နေရတယ်လဲ။အဲ့ဒါကခုကတော့ကျွန်တော်တို့မင်းကုန်ထုတ်ကြဖြစ်နေတယ်။ကောင်းအောင်လုပ်တော့ကောင်းမယ်မကောင်းအောင်လုပ်တော့ဒီမမာပြည်ကကျွန်တော်တို့ဆိုးရင်ကြကောင်းပါလေလို့ကျွန်တော်နေပြောချင်ပါတယ
်။ဟုတ်ကဲ့အန်ဒါရောတိလယ်မှုထိုင်းကနေဝင်ဆွေးနွေးတာမှာဟိုခက်သက်သက်လေးပဲကျမနောက်ထပ်တော်ရရှင်တရက်ကိုလည်းလှည့်ပေးချင်ပါတယ်မလေးရှားကပါကိုနေလင်းဦးကြားရပါလားရှင
်ဟုတ်ကဲ့ကြားပါတယ်ခင်ဗျ
ာကိုနေလင်းဦးဝင်ပြီးတော့ဆွေးနွေးနိုင်ပါတယ်ဒါမှမဟုတ်မေးခွန်းထုတ်ပြီးတော့မေးမြန်းမယ်ဆိုရင်လည်းဒီပင်နိုင်ဆွေးနွေးသူတွေဖြစ်တဲ့ခွန်မြင့်ထွန်းကိုနေထွန်းနိုင်ဦးရထွန်းအားလုံးလေးလိုင်းပေါ်မှာရှိနေပါတယ်ရှင
်ဟောကျွန်တော်ကတော့တိတ်ပြီးတော့ပြန်မေးစရာတော့မရှိပါဘူးဦးရထွန်းပြောတာလေးလည်းနားထောင်ပါတယ်ကျွန်တော်က68ခုနှစ်လောက်တည်းကနိုင်ငံရေးကို73နှစ်သားတွေကလေ့လာတာပါဗျာပမာနိုင်ငံလက်ရှိလည်း R&D engineer ပါနိုင်ငံသားမှလုပ်ပါတယ်ကျွန်တော်ခြုံပြီးခတ်တူတူပြောမယ်ဆိုရင်တော့ကျွန်တော် proposal လေးကိုပဲပြန်ပြောခြင်းတယ်အဲ့ဒါကတော့ဘာလဲဆိုတဲ့အခါကျတော့ဒီ federal အကြောင်းကျွန်တော်တို့နောက်ပိုင်းပြန်ပြီးလှုပ်ရှားလာတာကတော့ဟိုရှင်းရင်းပြောရင်ရှမ်းပြည်နယ်ရပေါ့နော်ရှစ်ပြည်နယ်မူနဲ့တက်လာတာပေါ့နော်ကျွန်တော်သဘောအရပြောရရင်ရှစ်ပြည်နယ်မူကိုလက်မခံပါဘူးလို့ကျွန်တော်မပြောလို့ဘူးဒါပေမဲ့လူမျိုးကိုအစွဲပြုထားတဲ့ပြည်နယ်မျိုးကိုကျွန်တော်အနေနဲ့တော့ဗမာတရားအနေနဲ့မဖြစ်သင့်ဘူးလို့ထင်ပါတယ်အမေရိကန်ပုံစံကူးရင်လည်းအကောင်းဆုံးလည်းဖြစ်မယ်လို့လည်းမြင်ပါတယ်ဒါပေမဲ့ကျွန်တော်တို့လှုပ်ချင်တဲ့ဖက်ဒရယ်ကဗမာတမဲပဲယူပါမယ်ထားပါဟဲ့လားဟိုတုန်းကတော့ဦးနေဝင်းက9ပြည်နယ်ဖွင့်တိုင်း9ခုဆိုပြီးတော့လှုပ်ခဲ့တယ်သူကဟိုတိုင်းရင်သား9မဲဗမာ9မဲဆိုပြီးဖြစ်အောင်လုပ်တဲ့သဘောပါတယ်အဲ့တော့ကျွန်တော်စိုးရိမ်တာကိုပြန်ပြီးတော့ကျွန်တော်တို့ဗမာတွေစိုးရိမ်တာကိုပြန်ပြီးတော့ပင်ချသဘောအရလက်တွေ့သဘောအရကျွန်တော်ပြန်ပြောခြင်းဗီဒိုတဦးစီကင်လိုက်ပါရှစ်ပြည်နယ်ကိုเนาะအဲ့ဗီဒိုရဲ့သဘောကဘယ်သူမှခွဲထွက်ခွင့်တမဲ ท่านเจ้านายเนี่ยบดูมาข้อยทักกินไม่ยาวอุ้งสูเรอุบลีดาริโอละเท่าไรบ้าอันนู้นเท่าบีบีส่วนขณะนู้นปีนี้ดิคู่ดีลุลลลลลดีนี่โอชกินบ้าสูเรโอชกอเมริกันรูปงานลงโอชกแข็งไรบ้าเสด็จตาเสด็จดีเลยเท่าเมื่อส่วนเนี่ยดูว่าดูเป๊ะเท่าไรบ้าทำไมข้อยทักกินเราลงมาเปียเนี่ยมั้ยอันนี้ลูกเลเลอะไรอ่ะเราเล่าว่าไหมอันนั้นส่วนขณะนู้นประมาณดูมีโอดีเนี่ยก็ป้ามาปูดียามาลู
ป้าจะเอาเลยสุดหรอจันโอรุปูนีรากาจันโอรุปีรองซูจิโอปิโอโอเคถ้าก็คนเลี้ยงอุบาตุก้าที่ควยทรัพย์คนลงว่าไม่เป็นวันเลยลูกพี่รอที่กิจสันเนี่ยเป็นเด็กพี่รอไปที่ไหนไงยี่สุนีจารีจะก็วันนี้มาโอ้ยนี่คงพี่พี่รอที่สุนีลูกไม่อยากบอกเลยนี่นายลูกไม่อยากพี่นี่รับพี่ไปที่มาเอาน้าเธอตัวรักสินเดียวสายพี่รอสุนีลาเราก็ยังไงเป็นวันเช่นจะมาคุณอาโกโซเวสุนีไทยจังยันลินเนี่ยได้สายนี่ลูกว่า
โอเคป่ะ มันยังยันยันเนี่ยสิ่งนั้นไม่ใช่บ้ามาพิลลามาหัวบ้าอู้แต่กูสูเรียกูตีจ้าข้อยจ้ายินลงงานอเมียนบุลูกอเมียนบุปีเมียอเมียนบุปะเอ็ดเด็กเกดกูสูเรียกูมาเจ็ดสิ่งนั้นเนี่ยจูจ้ามูวุริยาโตสิ่งเดียวใครมาบุลีอามาแมนข้อยวันไหนบุเอร่าลีป้ามาเนี่ยยันยันไหนไหมที่เนี่ยกูสิ่งนั้นเรียกมาป้าจ้าบุลูกขันจ้าตัวเนี่ยบาร์เลยยันยันยันเนี่ยสิ่งนั้นเรียกจีมาลาจ้าบุปัตมาจงสิยงบี
เป็นลงอาพีบุลูเมทเทมาร์เอสุบิอาตุกะยิทาวาเลยครับเนี่ย
โอเคถ้ากูวิ่งอังยิลาลาบะกูนั่นว่าอุสุวิกาเลยพี่ตัวเองสนามมันแม่เนสุนีแม่สุนยาลักกันในทรัพย์บอมเอสุโรโอ้ที่มาจมากูนี่ทุนนายอุตงเตปิจิจมาเลยสิ่งสนามลูกพี่จารีขามาเนี่ยยี่ลงเงินสิอังยิบุตีที่กาอุสุยิปิเตสุยาเดมโรตายนาลีเบกาเนี่ยยี่ลูลูลาลายาเจเนสิ่งสนามแม่เนชิงกันนิจาวาลากูนี่ทุนนายบลูมยาตงเตปาเลยเช่น
อ๋อแล้วว่าเนี่ยยังเจนอะไรอ่ะแม่เนี่ยจะทำยังไงล่ะก็เราทำมันเลยว่าเว้ยเราโอ้คุณอาจารย์เราเปลี่ยนเก้าไปส่วนยังยังยี่คุณไม่รู้อะไรเลยว่าเลยเดี๋ยวมันไม่ใช่เลยพี่นี่เราก็จะเราเช่นกับเป็นเช่นกันนี่ก็ลงนี่ลงหันหมดเลยอันนี้ไปเอาเราจะเราอันนี้ลงมาเนี่ยจุดว่าคุณเช่นว่าเว้ยจะเราที่ไม่ส่วนยังยี่อันที่ก็อันที่ยังยี่ยังต้องจะส่วนเลยแต่ถ้ามาแล้วก็คุณก็จะเอาเรื่องเป็นไม่ส่วนเลยเนี่ยเรื่องจะดีที่
ตัวมันเสร็จแล้วยืนยันจะได้ชื่อเนี่ยอะไรตัวอะไรเนี่ยแต่ถ้ามาเปลี่ยนที่เปลี่ยนอะไรแต่ไม่รู้ยังขันจะจะดูมาต้องชื่อเขาอยู่ที่กันอุบลเนี่ยตัวมันครับกูแต่ถ้าเกิดไอ้นักกูว่าสัญญาแบบเชื่อลาวิโดมาที่แอนซีมาว่าลาวิโดมาจังหวัดไทยก็เช็ดเต็มตรงนั้นอยู่บ่เปล่าไอ้ตรงนั้นอยู่เชื่อลาวิโดมาที่ลาวิโดมาจังหวัดไทยก็เช็ดเต็มตรงนั้นอยู่บ่เปล่าไอ้ตรงนั้นอยู่เชื่อลาวิโดมาที่ลาวิโดมาจังหวัดไทยก็ ဒီချက်အာလုံးပါဝင်တဲ့နိုင်ငံရေးစနစ်ဝဲတွေလုံးဝတော့မယ်အနေထားဖြစ်တယ်အခုလုံးနေတဲ့နိုင်ငံရေးစနစ်ဝဲတွေကအာလုံးပါဝင်ရေးဆိုတာအတွက်မိကုန်ထုတ်ကြတယ်အများကြီးရှိနေပါသေးတယ်ဆိုတော့အဲ့ဒီအနေထားမျိုးမှာကျွန်တော်အချိန်လေးအများကြီးယူရမယ်ဒါပေမဲ့အစိုးရတက်တန်းတစ်ခုတည်းနဲ့လည်းကျွန်တော်တို့မပြီးနိုင်ဘူးနှစ်ခုနဲ့လည်းမပြီးနိုင်ပါဘူးဒါမျိုးအချိန်အများကြီးယူရမယ်ဒါပေမ တဲ့လောက်ရမျိုးတွေကျွန်တော်တို့သိခဲ့မှုပါတယ်အဲ့ဒီအဲ့လိုလမ်းစဉ်တိုင်းမှာဒီရက်ချိန်မှာလဲဆက်လုပ်မယ်ဆိုရင်ကျွန်တော်တို့ကဟိုဒီအစိုးရတစ်ဆက်ကသူ့အတွက်ပဲဒီလုပ်ပြီးတော့ပါကျန်တဲ့ဟာကိုမကြည့်တဲ့လိုမျိုးအဲ့ဒီသဘောတက်ရောက်သွားနိုင်ပါတယ်လို့ကျွန်တော်မြင်ပါတယ်ဗျ
ဟုတ်ကဲ့အခုကနေထွန်းနိုင်ရလဲဒီခုနအန်ကယ်ဦးရဲထွန်းပြောသွားသလိုပဲအချိန်ယူပြီးတော့လှုပ်ဆောင်ရမယ်လို့သုံးသပ်ပါတယ်အာဆိုတော့အခုကျမတို့ဒီအမေရိကန်ပြည်အောင်စုကနောက်ပြီးတော့စာရေးပြီးတော့ပါဝင်ဆွေးနွေးလာတဲ့သောရရှင်မောင်တသနအစာလေးကိုဖွင့်ပြပေးကြပါမယ်။ကိုသားညုံတစ်ချက်လောက်ဖတ်ပေးပါရှင့
်။ဒုတိယကြိမ်27ရာစုပင်လုံးပြောင်စုညီညာရေးညီလာခံမှာတောက်လျှောက်ဆွေးနွေးလာခဲ့မှုတဲ့ UNFC အဖွဲ့မှပါတာကလွဲလို့ရလက်ကောင်တချို့ထွက်လာတယ်လို့ယူဆမိပါရတယ်။ညီလာခံကိုမတက်ဘူးလို့တင်းခံနေတဲ့မြောက်ပိုင်းမဟာမိတ်ခုနှစ်ဖွဲ့တက်လာခဲ့လို့ပဲညီညာရေးဖြစ်စဉ်မှာတရုတ်နိုင်ငံရဲ့အခမ်းအနားအရေးပါလာတာကိုလည်းထင်ရှားတွေ့မြင်လိုက်ရပါတယ်။ဒါအပြင်ဒီကနဘုံစုံကိုလူလလနဲ့ဆွေးနွေးနိုင်ခဲ့ကြသလိုပဲအမေစုနဲ့ဒေါက်တာတင်မျိုးဝင်းတို့နဲ့လည်းတိတန့်ဆွေးနွေးပွဲတွေဖြစ်ခဲ့ပါတယ်။ NCA စာချုပ်နဲ့ပတ်သက်လို့အခြေတင်ဆွေးနွေးစရာတွေရှိလာနိုင်တယ်ဆိုတာလည်းသိလိုက်ရပါတယ်။နောက်ဆုံးအနေနဲ့ပြောချင်တာကအခုညီငယ်ကြီးဆွေးနွေးနေကြတဲ့လူမျိုးစုလက်နက်ကင်တွေအားလုံးအနေနဲ့ဘယ်လက်နက်အဖွဲ့စည်းတွေရဲ့ကြောထောက်နောက်ခံရှိတဲ့ပြည်သူအစိုးရစစ်စစ်ရဲ့ညီငယ်ကြီးကြိုးပမ်းလှုပ်ရှားမှုတွေအပေါ်မှာတန်တရားနဲ့ချီးကပ်နေတာတွေရပ်ဆိုင်တင်ငင်တန်နေပြီလို့ယူဆမိပါတယ်။
Okay, Daga, the American Beyond Zuga Mount Detana Wimbro Srini Lara Pipai Dima Control Dumamize, Communion Jama Dima, don't that kind of money. The Soya go, Damrone, didn't quite hope your beard tired at the board, do ya worry? Dianari, Yada Soya go, Danjane, Chinkani, the loop beard ties, draw that to give it, Gurangale, Diana goes let do in a bowing swinging in this raw, who Communion don't that be rising to Bureau Boma.
အကျွန်တော်တို့ကတော့ဒီအစိုးရပေါ်မှာတန်တရားနဲ့ချီကမှုတွေဆိုတာမျိုးအဲ့လိုမျိုးမဟုတ်ပါဘူး။အထူးအပြည့်ဒီဒေါအောင်ဆန်းစုကြည်နဲ့ဒီတန်တားလက်နက်ကတော်လိုင်းဖွဲ့ကြီးဆိုတာကမြန်မာပြည်အရွာကလေးကဒါအပြန်လာအားဖြစ်ပေါ့လေ။ဒါကျွန်တော်တို့အပြန်လန်ရင်ဘတ်ကျင်းကြီးကြတာဖြစ်ပါတယ်။ခေါင်ကူကကိုယ်ဆက်ခေါ်မှာမဲတော့တာကြီးညာချက်ကိုထုတ်ပြန်တဲ့ခါကြတော့အဲ့ဒီကာလမှာအက
နာကျကဘာကျော်ဖြစ်ခဲ့တာဖြစ်ပါတယ်ဆိုတော့အခုအချိန်ခါမှာတော့အစိုးရအနေနဲ့ကတော့သူဆောင်ရွက်ရတဲ့အခါမှာအကန့်အသတ်ပေါင်းများစွာနဲ့အကြက်တွေပေါင်းများစွာနဲ့ဆောင်ရွက်နေရတယ်ဆိုတော့ကျွန်တော်တို့ကတောင်းနားလေပါတယ်အဲဒါမို့လို့ဒီအစိုးရကိုကျွန်တော်တို့ကတန်တရားပေါင်းများစွာနဲ့ချိတ်ကနေတယ်ဆိုတဲ့ဟာမျိုးကတော့အဲ့ဒီအခြေခံမျိုးတော့မရှိပါဘူးဆိုတော့အစိုးရကဆောင်ရွက်နေရတဲ့အကန့်အသတ်ကြီးမားမှုတွေလည်းကျွန်တော်တို့ကတောင်းနားလေပါတယ်အခုဒီကျွန်တော်ဆွေးနွေးမှုရဲ့အခြေခံကတော့အားလုံးကကျွန်တော်တို့ဒီအားမှုအားများခြင်းမှုပေါင်းများစွာရှိနိုင်ပါတယ်။သို့တော့ကျွန်တော်တိုင်းပြည်မှာဒီလိုမျိုးနိုင်ငံရေးဆွေးနွေးမှုဆိုတာအခုမှဖြစ်တာဖြစ်ပါတယ်။နှစ်ပေါင်းခု90အတောအတွင်းမှာအခုလိုအတိတ်တွေရှိတဲ့နိုင်ငံရေးဆွေးနွေးမှုမျိုးတွေကတော့အခုမှဖြစ်တာဖြစ်ပါတယ်။အဲတော့အတိတ်တွေရှိတဲ့နိုင်ငံရေးဆွေးနွေးမှုအသက်ပါတဲ့နိုင်ငံရေးဆွေးနွေးမှုတွေဖြစ်တဲ့အတွက်ဆွေးနွေးမှုနိုင်ငံတွေအားလုံးကြည်လည်ဖို့အတွက်ဆိုရင်တော့အချိန်ရှိရတာတို့ဒါတွေကတော့ရှိမှဖြစ်ပါတယ်။ခဏလို့ဒီဒုတိယကြိမ်အစည်းအဝေးမှာရက်လက်တွေအကုန်လုံးထွက်ရမယ်ရေလို့ဒီလိုပဲကျွန်တော်တတ်မှတ်လို့မရပါဘူးဒီကျွန်တော်တို့အခုကျင်းပတဲ့ညကနေနာမည်က20ရာစုပင်လုံဖြစ်ပါတယ်ပင်လုံလို့ပြောတဲ့အတွက်20ရာစုမှာကျင်းပခဲ့တဲ့ပင်လုံညကအနှစ်သာရကနိုင်ငံရေးနှစ်သာရအနှစ်သာရကလွတ်လပ်ရေးဓာတ်တည်ရေးနဲ့ဒီမိုကရေစီဖြစ်တယ်လို့အဲ့ဒီ20ရာစုပင်လုံရဲ့လှုပ်ထုံလို့ဒီအနှစ်သာရကတော့အကြီးအကဲညှိနှိုင်းရှင်တွေဖြစ်ပါတယ်အခုဒီတော့နိုင်ငံတော်ဦးတန်တင်ကပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကဒီ20ရာစုကျွန်တော်ဒုတိယအစီအစဉ်မှာပြောခဲ့တာကတော့ဖိအားပေးတာတွေမရှိတဲ့နဲ့အကြက်ခံတာတွေမရှိဘဲနဲ့ဆွေးနွေးသွားမယ်ဆိုတော့ဒီကအထူးထားပြီးတော့ဒါပြောခဲ့တာဖြစ်ပါတယ်။ဒါကြောင့်ကျွန်တော်တို့ဒီနေ့ခါမှာရလကောင်းနေထွက်နိုင်ဖို့ဆိုရင်တော့ကျွန်တော်အချင်းကြောင့်တယောက်ကိုတယောက်နေပေးမယ်ဆိုတဲ့အခြေအနေရှိနေဆွေးနွေးနိုင်ဖို့လိုပါတယ်။ဒါကြောင့်ဒီနေ့ဖြစ်ပေါ်နေတဲ့အခြေအနေကတော့ကျွန်တော်တို့အကြမ်းမှာအခြေအနေရှိနေဆွေးနွေးနေကြတာဖြစ်ပါတယ်။အဲ့ဒီအခြေအနေနှိမ့်မှုကိုအခြေခံနေတဲ့အတွက်အကြံကြီးလာကောင်တရားထက်ရှိရတာမျိုးဖြစ်ခဲ့တယ်။ပြီးရင်အထူးသောအကြောင်းမျိုးပါလေသဘောတူနိုင်မတူနိုင်ဓာတ်တွေလည်းကျွန်တော်ဆွေးနွေးချောတော့တဲ့ဓာတ်တွေစောက်ကြည့်နားထောင်နေရတာကနိုင်ငံရေးအဆက်ပါမှုဖြစ်ပါတယ်။ဒါကျွန်တော်နောက်တစ်ခုကပါလဲဆိုဒီခွဲမထွက်ရေးဆိုတဲ့ကိစ္စရနဲ့ပတ်သက်ရင်လည်းဒီအမြင်အားဖြင့်တော့ဒေသူကမှတိုင်းပြည်ပြည်တော်စုကခွဲတက်ဖို့ဆိုတဲ့အမြင်မရှိပါဘူး။သို့တော့ခံစားရတဲ့ပုံစံကတော့အဲ့တဦးနဲ့တဦးပထမတစ်ပတ်ကြာမှကွာတာရှိပါတယ်။ဟောပြတမတော်ကဆိုလို့ရှိရင်တော့ဒါဖယ်ရမှုဆိုတာခွဲထုတ်ရေးဖြစ်တယ်ဆိုပြီးတော့မှတမတော်က62ခုနဲ့မှအာဏာသိမ်းနေတယ်။အခုတော့တမတော်ရဲ့ချို့တော့အရာရှိကြီးများပြောပါတယ်။သူတို့ကတော့ခွဲထုတ်ဖယ်ရမှုဆိုတာခွဲထုတ်ရေးလို့ပဲသူတို့နားလည်ခဲ့တယ်။အခုတော့ဖယ်ရဆိုတာပေါင်းစည်းလို့ပြောတယ်။ပေါင်းစည်းလို့ပြောရင်တော့ခွဲထုတ်မှုဆိုတာကတော့အမခံနေတယ်ဆိုတဲ့အမြင်ကနေချိတ်ကတ်တာဖြစ်ပါတယ်။အကျွန်တော်တိုင်းသားများကြတော့ဖယ်ရမှုဆိုတာကျွန်တော်တို့ကခွဲထုတ်ဖို့လို့တာမဟုတ်ပေါင်းစည်းဖို့ပဲပြောတာသို့တော့ကျွန်တော်တို့ရဲ့ဓာတ်လူရည်လိုချင်တယ်ဓာတ်လူရည်နဲ့ကိုယ်ပိုင်ပြတ်တန့်မှုလိုချင်တဲ့အတွက်ဖယ်ရမှုကိုပြောခဲ့တာဖြစ်တယ်ကျွန်တော်တို့ကခွဲထုတ်ဖို့လည်းဘယ်တော့မှမကြိုးစားခဲ့ဘူးခွဲထုတ်ဖို့လည်းဘယ်တော့မှမပြောခဲ့ဘူးအဲကြောင့်မို့လို့ခွဲမထွက်ရဘူးဆိုတဲ့ဟာကြီးကိုကျွန်တော်ထပ်ပြောရတယ်ဆိုကျွန်တော်တို့ကမှားလို့ဝန်ခံရလို့ဖြစ်နေတယ်အဲ့ဒီအခြေခံပုံမှာကျွန်တော်တို့ကဟာနိုင်ငံရေးကသူ့ရဲ့တိတ်ခါကိုယ့်ရဲ့တိတ်ခါအဲ့တိတ်ခါပုံမှာအခြေခံရင်းရှင်းလင်းကြတာဖြစ်ပါတယ်ဒါကြောင့်ဒီဒီတော့ဟိုကွမ်ပြပြီးဆိုတဲ့သဘောတရားကိုနှစ်ဖက်လက်ခံနိုင်တဲ့နှစ်ဖက်သိက္ခာရှိတဲ့ကျွန်တော်တို့ဆွေးနွေးကြည့်နိုင်မှုတွေနဲ့အတိတ်ကပုံစံမှုတွေနဲ့ကျွန်တော်တို့ဆောင်ရွက်နိုင်မယ်ဆိုအဆင်ပြေမှာဖြစ်ပါတယ်။အဲဒီလိုအဆင်ပြေဖို့အတွက်လည်းနှစ်ဖက်လက်ခံနိုင်တဲ့အတိတ်ကပုံစံမှုတွေနဲ့ကျွန်တော်လုံနိုင်ဖို့ကတော့ရာဂန်လုံးကတော့အခုတော်တော်များများအားကောင်းနေပါပြီ။အဲ့ဒါကြီးပြန
်ပြောပါမယ်။ဟုတ်ကဲ
့။ကျွန်တော်လေးမျိုးနဲ့ကျွန်တော်ပြောပါမှာ
ဟုတ်ကဲ့။ကျေးဇူးတင်ပါတယ်ဒါကိုခွန်မြင့်တွန်းကဟိုကခုနကတော့တော်ရရှင်အမေကိုလည်းဖြေသွားပြီးတော့သူသုံးသက်သွားတာပါ။ဟိုပြီးခဲ့နေဖို့ဒီဆွေးနွေးပွဲပြီးခဲ့နေဖို့အချိန်နဲ့နှီးပြီဆိုတော့ကျွန်မကိုခွန်မြင့်တွန်းကိုဒီမှာပဲဟိုစာကိုခွန်မြင့်တွန်းလည်းအလုပ်ကိစ္စရရှိတော့ကျမကမန့်ဆုံးမဖုန်းချလိုက်ပါတော့နော်ကိုခွန်မြင့်ထွန်းနဲ့အကျန်းတဲ့သူတွေနဲ့ဆက်ပြီးတော့ဆွေးနွေးပါမယ်။ကျမလုံးလုံးစည်လေးလိုင်းပေါ်မှာစောင့်နေတဲ့မေးစင်တဲ့သူတယောက်ရှိပါတယ်။ကိုကြော်များထူးမြ мян လေးနည်းနည်းလေးမေးခွန်းလေးမေးပေးပါနော်။ကျမတို့အချိန်နဲ့နဲ့ကတ်နေလို့ပါ။ကိုကြော်များထူးကြားရပါလား။ကိုကြော်များထူးကြားရပါလားရှင်။
Okay, good job, not to machine about or with my people let Tinga, Dominic Labello already, Sunday people or Tama deep and I sooner do net wood. ကျန်ပြီးတော့အချုပ်အဖြစ်ပေါ့နော်သုံးသက်ခိုင်းကျင်ပါလေရှင်ဟိုပထမဦးဆုံးဒီအန်ကေဦးရဲထွန်းဖုန်းကိုင်းပြီးတော့စောင်းနေရတာပါအဲဦးရဲထွန်းအနေနဲ့ဒီငိမ့်ငိမ့်လုပ်ငန်းစီမှာပေါ့နော်ဒီဟိုကျမတို့ဒီရှေ့တိုးတက်ဖို့ရှေ့ဆက်ပြီးဘာတွေလှုပ်ဆောင်တင်နေအရေးကြီးဆုံးမဖြစ်မနေလှုပ်ဆောင်ရမယ့်အချက်ကိုဟိုနည်းနည်းလေးသုံးသက်ပေးပါရှင်
ဒီရင်ကြီးနဲ့အဲဒီဟိုပါပေါ့လေရင်ကြီးနောက်တိခံစိတ်နဲ့ပြောပြောင်ပြောင်ဆွေးနွေးကြဖို့အဲအဲ့ဒါပဲအရေးကြီးပါတယ်နောက်တစ်ခုကဒီဟာကချက်ချင်းလက်ငင်းကြီးအဖြေရမှာမဟုတ်တဲ့အတွက်ကြောင့်မလို့ဒီနားတဲ့ဈာတာလာတွေမှာလေ့လာရေးအတူလုပ်ဖို့ပေါ့နော်အဓိကကတော့ကျွန်တော်တို့ကဖက်တွဲဆိုတာဘာဘယ်လိုပုံစံနဲ့သွားလို့ရှိရင်တို့တိုင်းပြည်အတွက်စီစီလုံးလုံးနဲ့ကွန်ပျူတာတက်စေမလ တူလာအောင်ကျွန်တော်တို့ကနိုင်ငံတကာပညာရှင်တွေဖိတ်ခေါ်ပြီးတော့ရှင်းလင်းတာမျိုးနိုင်ငံသားကိုထွက်ပြီးတော့လေ့လာတာမျိုးအတူတကွအဲ့ဒါလိုလုပ်ဖို့လိုပါတယ်အဲ့ဒါလိုလုပ်ရင်းနဲ့မှကျွန်တော်တို့ပို့ပြီးတော့ရင်းနှီးလာမယ်အပြင်မှာကျွန်တော်တို့အလို့သဘောတွေ့ဆုံရှင်းလင်းစကားပြောမှုတွေရှိမယ်စသဖြင့်အဲ့ဒါလိုဖြတ်တန်းပြီးတော့မှကျွန်တော်တို့ဒီတကယ်ဒီဆွေးနွေးပွဲမှာဆုံးဖြတ်ချက်တွေချတာအငင်းနေနှိမ့်နိုင်တာလို့ရင်ပို့ပြီးတော့အောင်မြင်လိမ့်မယ်လို့ထင်ပါတယ်။နောက်မတူတဲ့အခြေအနေရဆွေးနွေးပွဲတွေကိုလည်းမတူတယ်လို့ဖွဲပြီးတော့ကျင်းပတာပေါ့နော်။အားလုံးဒီနေရာတနေရာထဲမှာလာပြီးစုဆွေးနွေးရမယ်။ဒီ NCA မထိုးရင်မပါရဘူးဆိုတာမျိုးတဲ့ NCA မထိုးနိုင်တဲ့လူတွေလည်းသူတို့နဲ့တီးတန့်ပေါ့တီးတန့်ဒီအခြေအနေကိုတို့တက်လာအောင်နဲ့ NCA ဆိုတာဘာကြောင့်ထုတ်ဖို့လိုတယ်ဆိုတဲ့ဟာကိုလည်းနားလည်အောင်ရှင်းပြဖို့ပေါ့အဲအဲ့ဒီလိုဟိုဒီစိတ်ချချင်းနဲ့ခွဲပြီးတော့လောက်တာအားတော့ဟိုပိုကောင်းမယ်လို့ယူဆပါတယ
်ဟုတ်ကဲ့ရေးရှိကြည့်ပြီးတော့စိတ်ချချင်းနဲ့အားလုံးဟိုပါဝင်နိုင်ဖို့စူးစမ်းပြီးတော့ဆွေးနွေးပြီးတော့ပူပေါင်းလှုပ်ဆောင်သွားရမယ်လို့အန်ကေဦးရထွန်းတောက်တာပေါ့နော်ကိုနေထွန်းနိုင်ကိုနောက်ဆုံးသုံးသက်ချက်လေးတစ်ခုမေးချင်ပါတယ်ဒီဟိုတက်မရော်နဲ့ဟိုတိုင်းသားတွေကြာမှာပေါ့နော်တက်မရော်ရဲ့ဟိုငញ្ញရေးမူဝါဒနဲ့ဒီတိုင်းသားတွေရဲ့လိုလားချက်ကလည်းတော်တော်လေးကွာခြားနေတော့ဒီဟိုငញ្ញရေးဖြစ်စဉ်ရှေ့တိုးနိုင်ဖို့အဓိကဟိုသာအုပ်စုကြီးတွေတဲ့ကဒီအဓိကနှစ်ဦးဖြစ်တဲ့ဒီတက်မရော်နဲ့ငញ្ញဟိုသာဒီတိုင်းသားတွေကြာမှာတကယ်ရောပြည်လည်မှုရနိုင်မှာမလားရှင်ဘယ်လိုသုံးသက်ပါလဲ
တော့စနေချင်းပြီးကြံမကြံရအောင်ဆိုရင်တော့ကျွန်တော်တို့ကစူးစမ်းပါဘောเนาะဒီတက်မော်နဲ့တန်းနာကိစ္စမှာဆိုရင်လည်းကျွန်တော်တို့ဒီထိတ်ထိတ်တိုးတာမျိုးတဲ့ဆိုင်ဆက်ဆံရေးထူထောင်နိုင်အောင်ဆိုရင်တော့အစိုးရမှာလည်းအားကြီးတောင်းရှိလို့ကျွန်တော်ထင်ပါတယ်အထူးသဖြင့်အရသာအစိုးရမှာကဒီစစ်ဖက်ရဲ့ဖက်ဆက်ဆံရေးကိုကောင်းမွန်အောင်လုပ်နိုင်တယ်ဆိုရင်တော့ကျွန်တော်တို့ကနောက်ထပ်တစ်ဆင့်တိုးနိုင်တဲ့အနေအထားမျိုးခုလိုမျိုးဒီမီလာကမှာထိတ်ထိတ်တွေ့တာမဟုတ်ဘဲနဲ့ပေါ့ခုနဆရာဦးရထွန်းပြောသလိုမျိုးကျွန်တော်ဖော်မယ်ဖြစ်ဖြစ်အင်ဖော်မေးဖြစ်ဖြစ်တွေ့ဆုံဆွေးနွေးမှုတွေကိုခက်ခဲဆိတ်လုံနိုင်နိုင်ငယ်ဆိုရင်လည်းကျွန်တော်အပြေရနိုင်လိမ့်မယ်နီးစပ်နိုင်လိမ့်မယ်လို့ထင်ပါတယ်နောက်တစ်ချက်ကတော့အရေးကြီးဆုံးကတော့လက်ရှိဖြစ်နေတဲ့ NC ကိုဖျက်ဖို့မဟုတ်ဘူးလက်ရှိဖြစ်နေတဲ့အထိုင်တွေကိုဖျက်ဖို့မဟုတ်ဘဲနဲ့ခုလောက်ဆောင်နေရတဲ့အားလုံးကိုပြန်ပြီး review လုပ်ဖို့လိုနေတယ်လို့ထင်ပါတယ်မဟုတ်ဘဲနဲ့ဒီတိုင်းဆက်သွားနေမယ်ဆိုရင်တော့ကျွန်တော်ဆိုရင်တော့ဝေပါလဲဆုံးတားလဲဆုံးတဲ့အဖြစ်မျိုးတော့မရောက်သေးချင်ပါဘူးဒါကြောင့်အကုန်လုံးကိုတော့ပြန်ပြီး review လုပ်ပြီးမှအဖြေရှာကြပြီးတော့လုံလိမ့်မယ်လို့ထင်တယ်ဒီတန်းဆက်သွားနေရင်တော့ကျွန်တော်ရလက်ပိုင်းအရာတော်တော်ကိုခက်ခဲတဲ့အနေအထားဖြစ်လာပါလိမ့်မယ်ဗျ
ဟုတ်ကဲ့ရှင်သုံးသက်ပေးတာကျေးဇူးတင်ပါတယ်ဒီဆွေးနွေးပွဲမှာပင်နိုင်ဆွေးနွေးပေးကြရတဲ့ဒီခွန်မြင့်ထွန်းကိုနေထွန်းနိုင်ဦးရဲချွန်းနောက်ပြီးတော့ပါဝင်ဆွေးနွေးကြတဲ့သူတွေနဲ့ဒါဟို email Facebook ကနေပါဝင်ဆွေးနွေးလာကြတဲ့သူတွေနောက်ပြီးတော့ကျွန်တော်တို့ဖုန်းခေါ်လို့မရတဲ့ကိုခင်မောင်တွင်ကိုကျော်မြထူအားလုံးကိုအထူးကျေးဇူးတင်ပါတယ်ရှင်
ထုတ်လုပ်သူမဆုမွန်နဲ့မအေးတနာကျော်စီစဉ်တင်ဆက်တဲ့ဒါရိုက်လိုင်းဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါရဲ့ရှင်အခုတော့သတင်းအကျဉ်းချုပ်ကိုကိုရင်နိုင်ကြီးညာပေးပါမယ်ရှင
်မိုက်ကန်သမ္မတဒေါနယ်ထရမ့်ရဲ့အာဏာလွဲပြောင်းရေးအဖွဲ့နဲ့ရုရှားဆိုရဂျာမားရှိဝက်ဆက်သွယ်ရေးလမ်းကြောင်းတစ်ခုထားရှိသွားဖို့ဖြစ်နိုင်ခြင်းနဲ့ပတ်သက်ပြီးတော့သမ္မတဒေါနယ်ထရမ့်ရဲ့သမ္မတလည်းဖြစ်ထိတန်းကြံပြီးလည်းဖြစ်တဲ့ဂျာရယ်ကိုရှနာနဲ့အမေရိကန်နိုင်ငံဆိုင်ရာရုရှားသံတမန်ကြီးကိုဆွေးနွေးခဲ့ကြတယ်လို့ဝါရှင်တန်ပို့စ်သတင်းစာကြီးကပြောလိုက်ပါတယ်။ဇမ်ဘာလအစောပိုင်းကနယူးယောက်မြို့ကထရမ့်တာဝါမှာတွေ့ဆုံခဲ့တဲ့အတွင်းကိုရှနာဘက်ကဒီလိုကမ်းလှမ်းခဲ့တာ ခဲ့တယ်လို့ရုရှားတမ္မတ်ကြီးကမော်စကိုမှာရှိတဲ့အထက်ရရှိတွေကိုသတင်းပေးပို့ခဲ့တယ်ဆိုပြီးတော့ဝါရှင်တန်ပို့သတင်းရင်းမြစ်တွေကပြောပါတယ်မြောက်ကိုရီးယားရဲ့တိုက်ချင်းပစ်ပယ်ထိန်တုံးကြီးနဲ့နျူကလ িয়ার အစီအစဉ်ကိုဟန်တာဖို့အတွက်မြောက်ကိုရီးယားကိုသတိပေးတဲ့အနေနဲ့အမေရိကန်ကတတိယမြောက်လင်းတင်စစ်သင်းမောဒဇင်းအပါဝင်စစ်သင်းမောအုပ်စုတစုကိုပစိဖိတ်အနောက်ဖက်ချန်ဒေသကိုဆေးလွတ်လိုက်ပါတယ်။ကမ္ဘာအကြီးဆုံးစစ်သင်းမောတွေထဲကတစ်ခုဖြစ်တဲ့ USS Nimitz လင်းတင်သင်းမောဟာ USS Carl Vinson နဲ့ USS Ronald Reagan တို့နဲ့အတူပစိဖိတ်သုံးဒေသအနောက်ဖက်ချန်မှာပူးပေါင်းမှာဖြစ်တယ်လို့သတင်းရင်းမြစ်တစ်ခုက VOA ကိုပြောပါတယ်။အီတလီနိုင်ငံဆီလီမှာကျင်းပနေတဲ့စစ်မှုထိပ်သီး9နိုင်ငံရဲ့ဆွေးနွေးပွဲအတွင်းမှာအမေရိကန်ကလွယ်ပြီးချန်တဲ့အဖွဲ့ဝင်6နိုင်ငံကရာသီဥတုဆိုင်ရာ Paris သဘောတူညီချက်အတိုင်းဆက်လက်လှုပ်ဆောင်သွားမယ်ဆိုတာကိုအတည်ပြုဖို့သဘောတူခဲ့ကြပြီးတော့အမေရိကန်သမ္မတ Donald Trump ကတော့လာမယ့်သတင်းပတ်မှာဆုံးဖြတ်ချက်ချသွားမှာဖြစ်တယ်လို့ပြောလိုက်ပါတယ်ခင်ဗျာ
တတိယအကြိမ်တကိုကိုရင်နိုင်တင်ညာပေးခဲ့တာပါဒီညအစီအစဉ်ထုတ်လို့ရေမူမှာစုမှုဖြစ်ပြီးအင်ဂျင်နီယာကတော့ TN1 ဖြစ်ပါတယ်ကျွန်မရှားဖောင်ပါဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်ပေးခဲ့တာပါ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9နိုင်ကနေ10နိုင်အထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်တနင်္ဂနွေနေ့မနေ့6နိုင်ကနေ9နိုင်အထိအစီအစဉ်ကိုတော့ line 2 meter 30 40 50နဲ့ line meter 190တို့ကနေဖမ်းယူနားဆင်နိုင်ပါတယ် VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.